Welcome to the Voice of America in Burmese.
Mingla nan ne kima khnya yu American ta ka ni 2018 khu ni October la 20 ye sin ni ni min khin si sin ni go American pi daw su Washington DC myo ro ka ni dai yai thau len pe ni ba bi dai so mi ja 24 40 50 chi do ka ni phan yu na sin nan ja de lo UA Facebook sa min da UA Burmese news ma le a chein ne de bi ni na sin nai ma le khnya
ကျွန်တော်စတမိုးပြပါခင်ဗျာအခုမနေ့ခင်စီစီနေကိုတာဝန်ယူတင်ဆက်ပေးပါပါမင်္ဂလာမနေ့ခင်ပါခင်ဗျာဒီကနေ့မနေ့ခင်သတင်းတွေကိုမန်ဂျင်နိုင်ငံကျွန်တော်ကြော်ကြော်သိမ်းပြပြမှာပါပျောက်ဆုံးရေဆော်ရီသတင်းတော့ကျွန်မကရှော်ကြီးသိဆုံးသွားပြီဆိုတာဆော်ရီအော်ရီးဗီးယားကအတည်ပြုလိုက်ပါပြီအာရှနိုင်ငံတွေကလူခွင့်ရေးချိုးဖောက်မှုရေးကိစ္စတွန်းတက်တက်ပြောဖို့ဥရောပကောင်ဆောင်တွေကိုလူခွင
ကြားဆွေးနွေးပွဲပြုလုပ်ပြီးကုံသွေးရင်းနဲ့ရင်းနှီးမြှုပ်နှံမှုအပါအဝင်သဘောတူညီချက်တွေကိုလက်မှတ်ရေးထိုးခဲ့ကြပါတယ
် As two of the world's most successful regional organizations ASEAN and the EU are natural partners especially
ဒါကတော့ Brussels မြို့မှာကျင်းပခဲ့တဲ့ဆွေးနွေးပွဲအတွင်းမှာစင်ကာပူဝန်ကြီးချုပ်လီရှန်လုံးရဲ့မှတ်ချက်စကားဖြစ်ပါတယ်သတင်းတော်ကိုတင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ရပါမယ်။အဲဒါအပြင်အပြည့်ရလမ်းမှတ်ရေးထိုးထားကြတဲ့ RCSS SSA နဲ့ PNL အဖွဲ့တွေကြားမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တဲ့အကြောင်းသတင်းလွှာရုရှားစီကနေဒုံးလက်နဲ့ကာဝေးစနစ်ကိုအိန္ဒိယကဝယ်ယူတဲ့ပေါ်ပါကစ္စတန်ကဝေဖန်ပစ်တင်လိုက်တဲ့အကြောင်းဆရှိတာဒီအပါအဝင်မြန်မာနဲ့နိုင်ငံတကာစိတ်ဝင်စားစရာသတင်းလွှာတွေကိုနားဆင်ရပါမယ်။အပတ်စဉ်ခဏတွေကိုလည်းတင်ဆက်ပေးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နီယာတို့ပြောပြပေးကြပါလိမ့်မယ်ခင်ဗျာ။
ဆော်ရီတဲ့နောက်ဂျမလောကာရှိုဂျီဟာတူဂီနိုင်ငံအစ္စတန်ဘူးမြို့ကဆော်ရီကောင်စီရုံးနဲ့မှတည်ဆုံသွားတယ်ဆိုတာဆော်ရီအရေဗျာကအတည်ပြုလိုက်ပြီးလို့ဆော်ရီနိုင်ငံပိုင်သတင်းဌာနကပြောပါတယ်။မစ္စတာကာရှိုဂျီဟာကောင်စီရုံးနဲ့မှသူနဲ့တွေ့တဲ့လူတွေနဲ့ရုံးဝန်ဆက်ကပြန်လည်ဖြစ်ပြီးတည်ဆုံသွားတယ်ဆိုတာစုံစမ်းစစ်ဆေးမှုကဏ္ဍဦးရလက်တွေကတွေ့ရတယ်လို့ဆိုပါတယ်။ဒီဖြစ်ရက်အတွက်ဆော်ရီတော်ဝင်အစိုးရအကြံပေးတူဖြစ်သူဆော့ကာတာနီနဲ့ထောက်လှမ်းရေးအဖွဲ့ဒုတိယကြီးကဘိုဂျိုဂျီအာမက်အာစရီတို့ကိုယာရုကထုတ်ပြန်လိုက်ပြီးတခြားဆော်ရီနိုင်ငံသား78ဦးကိုလည်းဖမ်းဆီးထားတယ်လို့ဆော်ရီအစိုးရဝတ်လုံတော်ရကပြောပါတယ်။မစ္စတာကာရှောဂျီတည်ဆိုးမှုကိုဆက်ပြီးစုံစမ်းစစ်ဆေးနေတယ်လို့လည်းဆိုပါတယ်။နောက်ကြနေတုန်းကတော့တူရကီရဲတပ်ဖွဲ့ကဆော်ရီကောင်စီရုံးဝန်ထမ်းတွေကိုမေးမြန်းခဲ့တယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်။မစ္စတာကာရှောဂျီဟာအော်တိုဘားလ2ရက်နေ့ကဆော်ရီကောင်စီရုံးနဲ့ဝင်သွားပြီးတဲ့နောက်ပြန်ထွက်မလာတော့ပဲတောက်ဆုံနေတာပါ။ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေတဲ့တူရကီအာဏာပိုင်တွေကမစ္စတာကာရှောဂျီဟာကောင်စီရုံးထဲမှာအသက်ခံရပြီးတည်ဆုံသွားပြီလို့အစိုးရဘက်ကပြောလာပြီးမယ်။ဆော်ရီဘက်ကတော့အဲ့ဒါကိုတောက်လျှောက်ညင်းလာတာပါ။မစ္စတာကာရှောဂျီပျောက်ဆုံးတည်ဆုံရတာဟာဆော်ဒီအာရေဗျလက်ချက်ဆိုတာထင်ရှားရင်ပြင်းထန်တဲ့တန်ခတ်မှုနဲ့ကြုံရမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားပါတယ်
။မြောက်ကိုရီးယားနဲ့လက်ရှိတန်တမန်ဆက်ဆံရေးအနေအထားကြောင့်တောင်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံပူးတွဲပြီးနောက်ထပ်အဓိကစီးရေးလေ့ကျင့်မဲ့အစီအစဉ်ကိုရပ်ဆိုင်းထားလိုက်ပြီဖြစ်ကြောင်းပင်တဂွန်စစ်ဌာနချုပ်ကတောက်ကြနေကပြောကြားခဲ့ပါတယ်။တန်တမန်ရေးအရာဆက်လက်ဆောင်ရွက်နိုင်ရေးအခွင့်အလမ်းမှန်သမျှပေးနိုင်မှု Vigilant Ace လို့အမည်ပေးထားတဲ့နှစ်နိုင်ငံလေကြောင်းစီးရေးလေ့ကျင့်မှုကိုအမေရိကန်ရောတောင်ကိုရီးယားဘက်ကပါသဘောတူရပ်ဆိုင်းခဲ့တာဖြစ်တယ်လို့ပင်တဂွန်ပြောရေးဆိုခွင့်အကြီးအကဲဒေနာဝှိုက်ကဆိုပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းမက်ဒစ်နဲ့အတူတောင်ကိုရီးယားနဲ့ဂျပန်ကာကွယ်ရေးဝန်ကြီးတို့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ဒီဆုံးဖြတ်ချက်ကိုကြေညာခဲ့တာပါကာကွယ်ရေးဝန်ကြီးသုံးဦးဟာစင်ကာပူနိုင်ငံမှာကျင်းပနေတဲ့အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်နေကြတာလည်းဖြစ်ပြီးစီဝေးပြင်ပတိချတွေ့ဆုံခဲ့ကြတာပါပြီးခဲ့တဲ့နှစ်အတွင်းမြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်အစီအစဉ်ရုပ်သိမ်းရေးတေချာအောင်အမေရိကန်ဘက်ကဆွဲဆောင်စည်းရုံးနေချိန်ဖြစ်တဲ့အတွက်ကိုရီးယားကျွန်းဆွယ်မှာလေကြောင်းစီရေးလေ့ကျင့်မှုအများပြားကိုဖြတ်သိမ်းဖို့အမေရိကန်စစ်တပ်ဘက်ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်ရှင
်ကမ္ဘာတဝန်တရုတ်ရဲ့ယင်းနှညွတ်မှုဟာအမေရိကန်ပြည်ထောင်စုကိုကြောနိုင်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကပြောလိုက်ပါတယ် VOA ကထုတ်လွှင့်နေတဲ့ Flight In ဆိုတဲ့အစီအစဉ်တစ်ခုကိုစီစဉ်တင်ဆက်နေသူ Greater Van Susteren နဲ့ Mexico နိုင်ငံ Mexico City မှာတောက်ကြံလေးကလုပ်တဲ့တွေ့ဆုံမေးမြန်းခန်းတွင်ဝန်ကြီးပွန်ပေယိုကအဲ့လိုပြောသွားတာပါဝန်ကြီးပွန်ပေယိုကတရုတ်ရဲ့စီးပွားရေးကြီးညိုညွတ်မှုကကျွန်တော်တို့အတွက်ဘယ်လိုပြဿနာမှမရှိပါဘူးကမ္ဘာပေါ်မှာရှင်ပြိုင်ဖို့ဆိုတာတို့အခွင့်အရေးပါကမ္ဘာတော်မှာတို့နဲ့ကျွန်တော်တို့ရှင်ပြိုင်မယ်ဆိုရင်ကျွန်တော်တို့အခြေအနေတိတ်ကိုကောင်းမယ်ဆိုတာကျွန်တော်လုံးဝယုံကြည်ပါတယ်လို့ပြောပါတယ်တရုတ်နိုင်ငံဟာ Belt and Road လို့ခေါ်တဲ့ရေဝန်လမ်းကြောင်းစီမံကိန်းကြီးရဲ့ဒီစီတစ်ပိုင်းအနေနဲ့အာရှအာဖရိကနဲ့ပစိဖိတ်ဒေသတွေကအခြေခံအဆောက်အုံပိုင်းတွေမှာဒေါ်လာဘီလီယံပေါင်းများစွာယင်းနှိမ့်ညွှန်တင်ထားတာပါအဲ့ဒီယင်းနှိမ့်ညွှန်တင်မှုတွေရဲ့ရိုက်ခတ်မှုကြောင့်သမ္မတဒေါ်နယ်ထရမ့်အနေနဲ့ America First ဆိုတဲ့အမေရိကန်ပြည်ထောင်စုကိုပထမဦးစားပေးမယ်ဆိုတဲ့မဟာဗျူဟာအရ ပြည်ပအထောက်ပံ့တွေလျှော့ချထက်တောက်မဲ့အစီအစဉ်ပါလှုပ်ဆောင်မဲ့ကိစ္စတွေကိုပြန်ပြီးဆန်းစစ်တုံ့တက်လာရပါတယ်။အခုဆိုရင်ဒေါ်လာဘီလီယံ60နှစ်စဉ်ဘတ်ဂျက်နဲ့လက်ပတ်လှုပ်ဆောင်မဲ့အမေရိကန်နိုင်ငံကဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဘဏ္ဍာငွေကြေးကော်ပိုရေးရှင်း USDFC လို့ခေါ်တဲ့ဌာနတစ်ခုကိုဖွဲ့စည်းတည်ထောင်မှာဖြစ်ပါတယ်။ဒီဌာနရဲ့ဘတ်ဂျက်ဒေါ်လာ60ဘီလီယံဆိုတာတော့မှအာရှနဲ့အာဖရိကမှာတရုတ်ရဲ့ယင်းညွှန်းနယ်မှုနဲ့နှိုင်းယှဉ်ရင်မပြောပါတော့ပါဘူး။ဒါပေမဲ့တခြားနိုင်ငံကဘဏ္ဍာငွေကြေးအဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်ပြီးတော့တရားမှုပမာဏကြီးထွားအောင်လှုပ်ဆောင်နိုင်မယ်လို့လေ့လာသူတွေကသုံးသပ်ပါတယ်
။အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာဒီမိုကရေစီအားအကောင်းဆုံးနိုင်ငံစည်းအဆင့်ကနေရှော့ကျသွားပြီဆိုတော့အင်တာနက်မှာပြန့်နှံ့နေတဲ့အငင်းပွားနေတဲ့သတင်းကိုအချက်အလက်တွေကိုစမ်းစစ်နေတဲ့ snopes.com website ကနေမှန်ကန်ကြောင်းတောက်ကြနေကအတည်ပြုခဲ့ပါတယ်။ Christian Left လို့အမည်ပေးထားတဲ့အဖွဲ့ကနေအမေရိကန်ဟာအရင်ကဒီမိုကရေစီအရှိဆုံးနိုင်ငံပေါင်း20စီးနှင်းမှာပါနေပေမဲ့အခုတော့မပါတော့ဘူးလို့သူတို့အင်တာနက် website မှာဖော်ပြခဲ့တာဖြစ်ပါတယ်။2006ခုနှစ်ကနေစတင်ပြီးကမ္ဘာပေါ်မှာအစိုးရတွေရဲ့အုပ်ချုပ်တဲ့ပုံစံတွေနဲ့သူတို့ရဲ့စွမ်းဆောင်ရည်တွေကိုစမ်းစစ်သုံးသပ်ပြီးစည်းရင်းပြုစုထုတ်ပြန်ခဲ့တဲ့ The Economics Magazine ရဲ့နှစ်စဉ်ညွှန်းကိန်းကို snopes.com website ကကိုးကားဖော်ပြခဲ့ပါတယ်။2018ခုနှစ်ဒီမိုကရေစီညွှန်းကိန်းအတွက် The Economics Magazine က2018ခုနှစ် January လမှာစမ်းစစ်လေ့လာမှုတွေပြုလုပ်ပြီးထုတ်ပြန်ခဲ့တဲ့နိုင်ငံအလိုက်အဆင့်တွေအရဆိုရင်အမေရိကန်ပြည်ထောင်စုဟာဒီမိုကရေစီအပြည့်အဝရှိတဲ့နိုင်ငံကနေအပြည့်အနာစာမကင်းတဲ့ဒီမိုကရေစီနိုင်ငံအဖြစ်ရှော့ချခဲ့တာဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။2018ခုနှစ်ဒီမိုကရေစီညွှန်းကိန်းအတွက်ကမ္ဘာပေါ်ကတခြားလွတ်လပ်တဲ့နိုင်ငံပေါင်း165နိုင်ငံနဲ့ဒေတာနှစ်ခုတို့ကို The Economics Magazine ကစီးရင်ပြုစုထားရမှာမြန်မာနိုင်ငံကိုအဆင့်120ဖြစ်ဖော်ပြထားပါတယ်ရှင
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9689လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်
ဒီကနေ့စနေနေ့ဖက်တဲ့နေ့ကိုတိုင်းဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာကြက်တဲ့အပါအဝင်အာရှနိုင်ငံအများပြားမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတာကိုထောက်ပြပြီးဥရောပခေါင်းဆောင်တွေအနေနဲ့အာရှခေါင်းဆောင်တွေကိုလူခွင့်ရေးကိစ္စတွန်းတွန်းတက်တက်ပြောဆိုဖို့လူခွင့်ရေးအဖွဲ့တွေနဲ့လွှတ်တော်အမတ်တွေကတောင်းဆိုကြပါတယ်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာ12ကြိမ်မြောက်အာရှဥရောပအာဆမ်ထိပ်သီးအစည်းအဝေးကိုအော်တိုဘလ17ရက်နဲ့19ရက်နေ့တွေကကျင်းပချိန်မှာပဲအဲ့လိုတောင်းဆိုကြတာပါမြန်မာအစိုးရအနေနဲ့ဒါဝန်ယူလို့ရှိတယ်ဆိုတာပြောဖို့ထိပ်သီးအစည်းအဝေးပြီးတောက်ကြနေကပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွေ EU ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုဂါရီနီကတိုက်တွန်းပြောဆိုပါတယ်
Results of the UN Independent International Fact-Finding Mission are extremely serious and worrying and they have to respond to this kind of allegations.
ဒီမနက်ငယ်ဆိုင်ရာကုလသမဂ္ဂအချက်အလက်စာဖွေးအဖွဲ့ရဲ့တွေးရှိချက်တွေဟာတိတ်ကိုပြင်းထန်ပြီးစိုးရိမ်စရာကောင်းလာပါတယ်။ဒီလိုဆွဆွဲချက်မျိုးတွေကိုသူတို့အနေနဲ့တုံ့ပြန်ရမှာဖြစ်ပြီးတာဝန်ခံလိုမှုပွင့်လင်းမြင်သာမှုနဲ့ပြောထားတဲ့ကိစ္စရပ်တွေကိုဂိုင်းပြတ်ဖြေရှင်းလိုမှုတွေပြရမှာဖြစ်ပါတယ်။ဒီမိုကရေစီလမ်းကြောင်းကိုမြန်မာနိုင်ငံရှောက်လန်းနေတာမှာကျွန်တော်တို့အတူတူဆက်ပြီးလိုက်ပါသွားမှာပါ။ဒါဟာခက်ခဲတဲ့လုပ်ငန်းစဉ်ပါ။ကျွန်တော်တို့ဒါကိုအမြဲတမ်းသိထားပါတယ်။မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအပေါ်ကျွန်တော်တို့ရဲ့ထောက်ခံအားပေးမှုကိုအခုရပ်လိုက်မှာမဟုတ်ပါဘူး။ဒါပေမဲ့အဲ့ဒီလိုရပ်လိုက်မှာမဟုတ်ဘူးဆိုတာဟာနိုင်ငံတကာအတိုင်းအဝိုင်းကစိုးရိမ်ပူပန်ပွဲရာအဖြစ်မြင်ထားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျွန်တော်တို့မမြင်ကြအောင်စောင့်နေမယ်ဆိုတဲ့အတိတ်ပဲမဟုတ်ပါဘူးလို့ဖက်ဒရီကာမိုဂါရီနီကပြောပါတယ်။
နိုင်ငံတကာစီးနှင်းစည်းကမ်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေပေါ်မှာအခြေခံပြီးကုန်သွယ်ရေးလွတ်လပ်မှုကိုထောက်ခံတဲ့အနေနဲ့ဥရောပနဲ့အာရှနိုင်ငံတွေတညီတညွတ်တဲ့ရည်တည်ကြောင်းတောက်ကြနေကပြသလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမေရိကပထမဆိုတဲ့မူဝါဒနဲ့ဆန့်ကျင်ဘက်ဖြစ်တယ်ဆိုတာကိုလည်းမီးမောင်းထိုးပြသလိုက်တာပါ။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မှာဥရောပအာရှထိပ်သီးအစည်းအဝေးကိုအောက်တိုဘာလ18ရက်နဲ့19ရက်နှစ်ရက်ကြာကျင်းပခဲ့ချိန်မှာအခုလိုဥရောပနဲ့အာရှနိုင်ငံတွေကလွတ်လပ်တဲ့ကုန်သွယ်ရေးအတွက်ထောက်ခံမှုဟာထိပ်သီးဆွေးနွေးပွဲအတွက်အဓိကအရေးကြီးတဲ့အချက်ဖြစ်တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ထုစ်ကအစည်းအဝေးအပိတ်မှာပြောကြားခဲ့ပါတယ်ထိပ်သီးဆွေးနွေးပွဲကိုဥရောပနိုင်ငံအသီးသီးကခေါင်းဆောင်30ဦးတက်ရောက်ပြီးအာရှနိုင်ငံတွေဘက်ကနိုင်ငံပေါင်း20ရဲ့ခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ်မြန်မာနိုင်ငံကိုစားအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်လည်းတက်ရောက်ခဲ့ပါတယ်နောက်ပိုင်းမှာဒီသတင်းနဲ့ပတ်သက်တဲ့ဆောင်းပါးအစီအကိုကြားဖို့ရှိပါတယ်ရှင
်အမေရိကန်ပြည်တော်စုက Mega Millions လို့ခေါ်တဲ့ဒီမျိုးစားရဲ့တပိုင်းတစ်လျှောက်မှာစုကြီးအများဆုံးဖြစ်တဲ့ပထမဆုံးဒေါ်လာတန်း1000ဒီဘောက်ကိုဒေတာဆန်တော်ချင်းတောက်ကြနေညဘက်မှာဖွင့်ပါမယ်။ဒီစုကြီးဟာအမေရိကန်ထီတပိုင်းအားလုံးနဲ့ရှင်နှိုင်းရှင်ရင်တော့ဒုတိယအများဆုံးစုကြီးပါ။ စုကြီးအများဆုံးဖြစ်ဆန်းကျင်တင်ထားတာကတော့2016ခုနှစ်က Powerball T ပထမစုကြီးဒေါ်လာ 1.59 ဘီလီယံဖြစ်ပါတယ်။ Mega Millions T ပထမစုကြီးကိုပေါက်နိုင်ကြီးဟာအစပေါင်းတန်း300ကျော်မှတစပဲရှိပေမဲ့လည်းအိမ်မက်ကိုစီနဲ့လူတန်းပေါင်းများစွာကတော့ထီလက်မဲ့ရောင်းတဲ့ဆိုင်တွေမှာတန်းစီဆောက်ပြီးထီထိုးကြပါတယ်။တကယ်တမ်းကျတော့ဒီပထမတီစုကိုပေါက်နိုင်ကြီးဟာအမျိုးသားမိုးလေဝသဌာနကနှစ်တစ်နှစ်အတွင်းမှာမိုးကြိုးပြစ်ခံရနိုင်ကြီးကိုအစတန်းကျော်မှတစအဖြစ်ခန့်မှန်းထားတာထက်တောင်းမှနည်းပါသေးတယ်။တနည်းအားဖြင့်ပြောရရင်ထီပေါက်နိုင်ကြီးတဲ့မိုးကြိုးပြစ်ခံရနိုင်ကြီးကပိုများတဲ့သဘောပါ။ကဏ္ဍတစ်လုံးချင်းဒါမှမဟုတ်ကဏ္ဍတွဲအဖြစ်စုစုပေါင်း6ခုပါတဲ့ထီလက်မဲ့ဆောင်ရဲ့တန်ဖိုးကအနည်းဆုံး2ဒေါ်လာပါ။ပထမဆုံးပေါက်တဲ့ထီလက်မှတ်ပိုင်ရှင်အနေနဲ့တကြိမ်တည်းနဲ့ထီစုငွေပေါင်း948တန်းကိုထုတ်ယူဖို့ရွေးချယ်နိုင်တယ်လို့နှစ်30အတွင်းအရစ်ကျထုတ်ယူသွားဖို့လည်းရွေးချယ်နိုင်ပါတယ
်။အိန္ဒိယနိုင်ငံမြောက်ပိုင်းပန်ဂျပ်ပြည်နယ်ကဘာသာရေးပွဲတော်ကျင်းပနေတဲ့နေရာမှာရောက်ရှိနေတဲ့လူအုပ်ကြီးတွေအချိန်ပြင်းပြင်းနဲ့မောင်းနှင်လာတဲ့ယထာတစဉ်ဝင်တိုက်မိတဲ့အတွက်လူပေါင်းအနည်းဆုံး50ယောက်လောက်သေဆုံးပြီးဒါဇင်နဲ့ချီမကတန်ရာရခဲ့ပါတယ်။ဒါဟာအိန္ဒိယနိုင်ငံမှာအဆိုးရွားဆုံးယထာတိုက်မှုတစ်ခုလည်းဖြစ်ပါတယ်။အမရစ်တာမြို့စင်ဂျေဘုံကယထာလမ်းပေါ်မှာစူဝေးနေတဲ့လူအုပ်ကြီးဟာဟိန္ဒူဘာသာရေးပွဲတော်တွင်ပြစ်ဖောက်နေတဲ့မိရှူမိဘတွေကိုရက်ပြီးကြည့်နေစေယထာကအချိန်ပြင်းပြင်းနဲ့ဝင်တိုက်ခဲ့ကြောင်းသက်ဆိုင်ရာအရာရှိတွေကပြောပါရယ်။ဒေယာရသူပေါင်းအနည်းဆုံး60ယောက်ကိုတော့စေယုံတွေကိုခွဲပြီးပို့ဆောင်ခဲ့ကြောင်းရဲဘက်ကပြောပါရယ်။ယထာနဲ့တိုက်မိသူတွေဟာမိရှူမိဘတွေဖောက်နေတဲ့ဆူညံတဲ့အတန်တွေကြောင့်ယထာလာနေတဲ့အတန်ကိုတတိမထားမိခဲ့ကြဘူးလို့မျက်မြင်သက်သေတွေကပြောပါရယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နီယာတို့ပြောပြခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုထုတ်လွှင့်တော့မှာမို့ EU နဲ့ ASEAN အကြောင်းသတင်းတော်ကိုအရင်ဆုံးနားဆင်အောင်ပါ။ဘယ်လ်ဂျီယံနိုင်ငံ Brussels မှာကျင်းပတဲ့ EU ASEAN ထိပ်သီးဆွေးနွေးပွဲမှာကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုဥရုယာစီဖောက်ပြန်မှုနဲ့လုံခြုံရေးကိစ္စတွေကိုဆွေးနွေးခဲ့ကြပြီးတော့အဖွဲ့အစည်းနှစ်ခုကြားမှာအပြန်အလှန်သဘောတူညီချက်တွေလည်းလက်မှတ်ရေးထိုးခဲ့ကြပါတယ်။ကုန်သွယ်ရေးသဘောတူညီချက်တွေအရအောက်ခွန်တွေလုံးဝနီးပါးကင်းလွတ်လာမယ့်သဘောလည်းရှိနေပါတယ်။ဒီအကြောင်းပြည်စုံကိုကိုကြောင်လင်းဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။ EU ဥရောပသမဂ္ဂနိုင်ငံတွေကခေါင်းဆောင်တွေနဲ့ရှေ့တောင်အာရှအာဆီယံနိုင်ငံတွေရဲ့ခေါင်းဆောင်တွေဘယ်လ်ဂျီယံနိုင်ငံ Brussels မြို့မှာနှစ်ရက်ကြာထိပ်သီးဆွေးနွေးပွဲကျင်းပခဲ့ပြီးတော့မနေ့ကတောက်ကြနေမှာပဲဆွေးနွေးပွဲအဆုံးသတ်ခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်ကြောင့်ကမ္ဘာတဝန်းကုန်သွယ်ရေးတက်မှတ်မှုတွေမြင့်တက်လာနေချိန်မှာ EU နဲ့အာဆီယံအဖွဲ့နှစ်ခုအကြားလွတ်လပ်တဲ့ကုန်သွယ်ရေးတွေလှုပ်ဆောင်ကြဖို့သဘောတူညီခဲ့ကြပါတယ်။ EU အဖွဲ့နဲ့စင်ကာပူအကြားမှာလည်းလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်တစ်ခုနေတော့ကပဲလက်မှတ်ရေးထိုးခဲ့ကြပြီးဒါဟာ EU နဲ့အာဆီယံအဖွဲ့အကြားပထမဆုံးချိန်လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူစာချုပ်လည်းဖြစ်ပါတယ်။အဖွဲ့အစည်းနှစ်ခုအကြားအရင်ကထက်ပိုပြီးတော့နည်းနည်းကပ်ကပ်လှုပ်ဆောင်မှုတွေရှိလာမယ့်အကြောင်းဥရောပကောင်စီရဲ့ဥက္ကဋ္ဌဒေါ်နယ်ထုခ်စ်ကပြောပါတယ
် From the European side our motivation is clear
ဥရောပဘက်ကငါဆိုရင်ကျွန်တော်တို့ရဲ့စိတ်ဝင်စားမှုကရှိမှာလေအာဆီယံနဲ့ဥရောပနိုင်ငံတွေကြားကုန်သွယ်ရေးပူပြီးလုပ်ချင်တဲ့နှစ်ဖက်အဖွဲ့အစည်းတွေကြားနိုင်ငံတွေအချင်းချင်းအပြန်အလှန်လက်ပတ်သွားလာတာတွေခက်ဆစ်စိတ်လှုပ်လာခြင်းနဲ့ကမ္ဘာရဲ့သဘာဝတွေကိုလည်းအတူတွဲပြီးထိမ့်သိမ်းဖို့နဲ့နောက်ဆုံးအခုလိုမြေမြရတဲ့ကာလမျိုးမှာလူမျိုးရေးဆိုင်ရာဆောင်ရွက်ချက်တွေကိုအချင်းချင်းအပြန်အလှန်ပူပြီးတိုးမြှင့်လှုပ်ဆောင်စေခြင်းပါ
ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကထိပ်သီးဆွေးနွေးပွဲကိုဥရောပနိုင်ငံတွေကခေါင်းဆောင်30နဲ့အာဆီယံနိုင်ငံတွေကခေါင်းဆောင်21ဦးတက်ရောက်ခဲ့ကြပါတယ်။အာဆီယံနဲ့ EU နှစ်ဖွဲ့ပေါင်းလူဦးရေကကမ္ဘာလူဦးရေရဲ့60ရာခိုင်နှုန်းရှိပြီးကမ္ဘာကုန်သွယ်ရေးရဲ့55ရာခိုင်နှုန်းကိုမောင်းနှင်နေတာပါ။ဒီနှစ်ဖွဲ့ပေါင်းရဲ့စီးပွားရေးအင်အားကကမ္ဘာစီးပွားရေးရဲ့3ပုံ2ပုံလောက်ရှိနေတာပါ။နှစ်ရက်ကြာထိပ်သီးဆွေးနွေးပွဲအတွင်းဒီကထားဆွေးနွေးကြတဲ့အထက်မှာဥရုယာသီဖောက်ပြန်မှုကိစ္စ၊ရင်းနှီးမြှုပ်နှံမှုကိစ္စနဲ့လုံးညုံရေးကိစ္စတွေအပါအဝင်ပွင့်လင်းလွတ်လပ်တဲ့ကမ္ဘာစီးပွားရေးကိုကောင်းမွန်အောင်ဆက်ပြီးတော့ထိန်းသိမ်းထားဖို့နဲ့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ရဲ့အဓိကရည်ရည်ချက်အတိုင်းစီမင်းစည်းကမ်းတွေကိုအခြေခံတဲ့နိုင်ငံစုံကုန်သွယ်ရေးစနစ်ကိုအားပေးထောက်ခံသွားဖို့ဆိုတဲ့ကိစ္စတွေလည်းဆွေးနွေးကြကြပါတယ်။စင်ကာပူဝန်ကြီးချုပ်လီရှန်လုံးကလည်းအာဆီယံနဲ့ EU အဖွဲ့တွေဟာတဘာဝအဖြစ်တူညီတဲ့အဖွဲ့အစည်းတွေဖြစ်တယ်လို့ဆိုပါတယ
်။ As two of the world'sMost successful regional organizations, ASEAN and the EU, are natural partners.
ကမ္ဘာပေါ်မှာအောင်မြင်ဆုံးဒေတာဆိုင်ရာအဖွဲ့အစည်းနှစ်ခုဖြစ်တဲ့ ASEAN နဲ့ EU တို့ဟာတဘာဝအရပါတူညီရတဲ့တကယ်လက်တွဲပေါ်အဖွဲ့အစည်းတွေပါ။အထူးသဖြင့်ကိုယ်နိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်တဲ့ခံယူချက်ဟာနိုင်ငံစုံပေါင်းစုအဖွဲ့အစည်းတွေအတွက်ချိန်ချောက်မှုဖြစ်သဘောထားတဲ့နေရာမှာ ASEAN ရော EU အဖွဲ့ရောတူညီကြပါတယ
်။ EU ASEAN ထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံကရိုဟင်ညာပြည်ထနာကိုလည်းထည့်သွင်းပြောဆိုခဲ့ကြပါတယ်။ဒါပေမဲ့ရိုဟင်ညာဆိုတဲ့အတုံးနှုတ်ကိုတော့မတုံးဆွဲပါဘူး။ ဒုက္ခသည်တွေရခိုင်ပြည်နယ်ကိုစိတ်ချလုံခြုံပြီးဂုံတိတ်ကရှိရှိနဲ့ကိုယ်တော်နဲ့ကိုယ်ရေရှည်ပြန်ပြီးတော့နေထိုင်နိုင်ရေးလမ်းခင်းပေးဖို့လိုတယ်လို့ပြောခဲ့ကြပါတယ်။မြန်မာနိုင်ငံပါဝင်အာဆီယံနိုင်ငံတွေထဲမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတာကြောင့်အာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါမှာလူခွင့်ရေးဆိုင်ရာတိုးတက်မှုတွေရှိလာအောင်လှုပ်ဆောင်ရေးဖိအားပေးတိုက်တွန်းမှုဥရောပခေါင်းဆောင်တွေကိုလူခွင့်ရေးအုပ်စုတွေကတောင်းဆိုနေကြတာပါ။နောက်တစ်ခါကျင်းပမဲ့73ချိန်မြောက် EU အာဆီယံထိပ်သီးဆွေးနွေးပွဲကိုတော့ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနွန်ပင်မှာ2020ခုနှစ်ကြာလို့ရှိရင်ကျင်းပမှာဖြစ်ပါလေ
။ကိုကျော်လင်းပြောပြသွားတာပါ။အာဆီယံအကြောင်းပြီးတော့မြန်မာနိုင်ငံအကြောင်းကိုဆက်ပါမယ်။၄နှစ်လောက်စီးရီးပြိပက္ခရပ်တန့်နေတဲ့အပြစ်ရက် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဖြစ်တဲ့ချန်ပီပြန်လည်ထူထောင်ရေးကောင်စီ RCSS SSC နဲ့ပအိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL တို့ကြားချန်ပီနဲ့အရှိတောင်ပိုင်းမိုင်းပွန်မြို့နယ်မှာဒီအပိုင်းအတွင်းတိုက်ပွဲတွေဖြစ်ပွားခဲ့ပါလေ။လေးနှစ်ကြာစီရေးပြိပက္ခရပ်တန့်နေခဲ့ပြီးမှအခုတကြောပြန်ပြီးတော့ပေါ်ပေါက်လာတဲ့စီရေးတင်းမာမှုကြောင့်ဒေတာကန်တွေကြောက်လန့်နေတယ်လို့သုံးသပ်သူတွေကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်သတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။ဟုတ်ကဲ့ပါ။ခွေပြန်သွားတဲ့ PNL တပ်ဖွဲ့ဝင်တချို့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS တပ်ဖွဲ့တို့အကြားမိုင်းပန်မှုနယ်ထဲမှာပြည်ကမှုဖြစ်ပွားခဲ့တယ်လို့ပို့မြူရာလုံမြောက်ရေးဖွဲ့ချုပ်ဗဟုလုံမှုဆောင်ကော်မတီဝင်ခွန်မင်းသိန်းကပြောပါတယ်
။ဖြစ်တာတော့2ချိန်ဖြစ်တာပေါ့လေ73ရက်နေတော့1ချိန်ဖြစ်သေးတယ်73ရက်နေကျတော့သူတို့နေတဲ့နေရာတောင်ကုန်းပေါ်တဲ့နေရာမှာတက်နေလေတယ်နေလိုက်တဲ့ခါကျတော့ RCS တပ်သားတွေကတက်လာတယ်တက်လာကြတော့လာပြီးတော့ကျွန်တော်တို့ရေးပေါ်ပြစ်တယ်ကျွန်တော်တို့ကပြန်ပြီးတော့ခုခံပြီးတော့ပြည်ရတာပေါ့လေနောက်5ရက်နေမနေ့ကျတော့အစောကြီးသင်ဟာအလုံးရင်းနဲ့တက်လာတယ်လို့မနေ့9နာရီ40နေပြီးတော့နေ့လယ်နနာရီလောက်အထိတော့ကြာသွားတော့ပေါ့နော်အဲဒါမျိုးတော့ဖြစ်သွားတာ
အော်တိုဘာလ73ရက်နေ့နဲ့15ရက်နေ့တွင်မှာနှစ်ချိန်တိုင်တိုက်ပွဲဖြစ်ပွားခဲ့တာပါနှစ်ဖက်စီးကိုက်မှုအခြေအနေတွေကိုအသိမပြုနိုင်သေးပါဘူးပြီးခဲ့တဲ့လကမိုင်းပန်မြို့နယ်နောင်လေးပို့ရွာမှာ PNL စစ်ဖွဲ့ဝင်တို့ရဲ့ဆွေမျိုးသားချင်းရွာအုပ်ချုပ်ရေးမှူးသူကိုတတ်ခံရပြီးသူ့ရဲ့နာရေးကိုသွားရောက်ခဲ့တဲ့ PNL စစ်ဖွဲ့ဝင်တချို့နဲ့ RCS စစ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာပါအခုတော့တိုက်ပွဲချင်းတွေအေးချမ်းသွားပြီးလက်လက်ကန်ဖွဲ့ချင်းချင်းမတော်တဆဖြစ်ပွားမှုတခုလို့ခွန်မင်းသိန်းကပြောပါတယ်
ကတည်းကချင်းတော့အလုံးအစ်စီသွားပြီလို့ပြောလို့ရပါတယ်။ဖွဲ့ဖြစ်တာလည်းမရှိတော့ဘူးနော်။လက်နေကအဖွဲ့ချင်းပဋိပက္ခဖြစ်တယ်ဆိုတော့လေဒါတော့တခါတလေကျတော့ဒီလိုမျိုးတော့ဖြစ်ပွားတာပါပဲ။ကျွန်တော်တို့ကလည်းပဲအဖြစ်ချင်းတစ်ခုတော့စီးရင်းကြီးနဲ့ဖြည့်စင်ချင်တဲ့ဆန္ဒတော့မရှိပါဘူ
း။ NC လက်မှတ်ထိုးတိုင်းတာလက်နေကဖွဲ့ချင်းချင်းစီးရင်းပဋိပက္ခဖြစ်ပွားနိုင်မှုနဲ့ပတ်သက်လို့တောင်ပိုင်းရှမ်းပြည်တပ်မတော် RCSF ပြောရေးစုခွေးရှိသူဦးမူးကြီးဆိုင်ငင်းကအသေးစိတ်မသိရသေးဘူးလို့ဆိုပါတယ်။RCSF ဖွဲ့တွေရှိတဲ့ဒေသကိုအမည်မသိလက်နက်ကန်အဖွဲ့တစ်ခုဝင်ရောက်လာတဲ့အတွက်အခုလိုတိုက်ပွဲဖြစ်ပွားခဲ့တယ်လို့ RCSF ဘက်ကဖြေရှင်းချက်ပေးထားပါတယ်။တိုက်ပွဲဖြစ်ပွားရဒေသဟာ PNL လိုတပ်စခန်းများအခြေစိုက်ရနေရာမဟုတ်ပဲ RCSF SSC တပ်ဖွဲ့တွေအနေများတဲ့နေမြေလည်းဖြစ်ပါတယ်။အခုလိုဒေသတွင်းစီးရီးသိမ်းမာနေတဲ့အခြေအနေကြောင့်ဒေသခံတွေစိုးရိမ်ထိတ်လန့်နေတယ်လို့ရှမ်းတန်တော်စစ်သတင်းဌာနအက်ဒီတာချုပ်ဆိုင်းမင်းကပြောပါတယ်။
မြောက်ပိုင်းမှာလည်း TN များရဲ့ပလောင်နဲ့ RCSF စံပြီးတတ်မတော်တွေနဲ့တိုက်ပွဲဖြစ်တော့လူထုကတော်တော်ခံရတယ်ကြေးရတယ်မိရှုခံရတယ်တက်ဖြတ်ခံရတယ်ဖမ်းဆီးခံရတယ်ဒီမဖြစ်သင့်မဖြစ်ထိုက်တဲ့ဖြစ်ပေါ်လာတဲ့ဒီမင်းပန်မြို့နယ်ထဲကပြဿနာကလည်းပြဿနာကြီးမားလာမှာကိုဒေသခံတွေကအရင်စိုးရိမ်ကြတယ်အဲ့ဒီဒေသမှာနေထိုင်တဲ့တိုင်းရင်းသားလူထုတော်တော်များများကပြဿနာတိတ်မရှိကြဘူးဒါနဲ့ဒီလိုမျိုးတက်နှခုကထိတိုက်မှုလာဖြစ်တော့ပြည်ထနာကြီးမှာကိုဒေတာခံတွေကအရန်စိုးရင်တယ
်ပြီးခဲ့တဲ့24ခုနှစ်ကလည်းနှစ်ဖက်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးနှစ်ဖက်ခေါင်းဆောင်တွေညှိနှိုင်းဆွေးနွေးပြီးပြည်လည်မှုရရှိထားရကနေအခုဒီပိုင်းစစ်ရေးသိမ်းမှမှုတွေဖြစ်ပွားလာတာပါရှမ်းပြည်နယ်အတွင်းမှာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေသလိုတိုင်းဒေသတပ်ဖွဲ့အချင်းချင်းကြားမှာလည်းစစ်ရေးသိမ်းမှမှုတွေရှိနေပါတယ်ဒီလိုစစ်ရေးပဋိပက္ခတွေကြောင့်ဒေတာခံကြေးရွာသားတွေထောင်နဲ့ချီနေရကနေတိမ်းရှောင်နေရပြီးစစ်ပြေးသွားတဲ့အဖြစ်နေရရင်းကိုမပြောင်းနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
တို့ရရှိများရှင်ပကြသေးရင်ကပဲပြီးဆုံးသွားတဲ့ငင်းငင်းကြီးထိတိကြီးလာကမှာအစိုးရတက်မတော်နဲ့အပြစ်ခံရက်စဲထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားသဘောတူညီချက်တချို့ရရှိခဲ့ကြပါတယ်ထိတဲ့ကောင်းဆောင်တွေတက်ရောက်ခဲ့တဲ့ညီလာကမှာအရင်ကညှိနှိုင်းလို့မရခဲ့တဲ့အချက်တချို့ကိုပါဆွေးနွေးဖို့လက်ခံခဲ့ကြတာဟာအောင်မြင်မှုတစ်ခုလို့ဆိုနိုင်ပါသလားပြည်တွင်းငင်းငယ်ရေးတစ်ခုလုံးအတွက်ရှေ့ဆက်နိုင်ရေးဘာရီလိုနေသေးတယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်တို့ရာရှင်တွေရဲ့ညီညာရေးဆန္ဒတွေလူလားချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေထုတ်ရေးသားပေးပို့ထားနိုင်ပါတယ်။စီနီကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။တိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးလို့ရင်ဒီကနေ့ည9နာရီမတိုင်ခင် VOA ကိုဆက်သွယ်ကြဖို့ထပ်မံတိုက်တွန်းအပ်ပါရခင်ဗျ။အခုတော့သတင်းတော်တွေကိုပြန်ဆက်အောင်ပါ။အိန္ဒိယနိုင်ငံကရုရှားစီကနေဒုံးလက်နဲ့ကာကွယ်ရေးစနစ်ဝယ်ယူတဲ့အပေါ်မှာပါကစ္စတန်ကဝေဖန်ပြောဆိုပါတယ်။အိန္ဒိယကတော့ဒါဟာသူတို့နိုင်ငံကာကွယ်ရေးကိုပိုးပြီးအားကောင်းစေလိမ့်မယ်လို့ပြောပါတယ်။အဲဒီလိုလက်နက်စနစ်မျိုးတွေဝယ်ယူတက်ဆင်တာကြောင့်အိန္ဒိယနဲ့ပါကစ္စတန်ကြားတမျိုးကြပြိပခါတွေဖြစ်လာမယ်အန္တရာယ်ပိုများလာတယ်လို့အမေရိကန်ကပြောပါတယ်။အစ္စလာမဘတ်ကနေ IS ကပြစ်ပုတ်ထားတဲ့သတင်းတော်ကိုကိုကျော်ကျော်သိန်းပြောပြပါလိမ့်မယ်ခင်ဗျာ။
ရုရှားလို S-400 Triumph လေကြောင်းရံကာကွယ်ရေးစနစ်ကိုအိန္ဒိယကဝယ်တဲ့ပေါ်ပါကစ္စတန်ကဝေဖန်တယ်လို့ဒီအချင်းချောက်မှုကိုပါကစ္စတန်အနေနဲ့တံပြန်နိုင်တယ်ဆိုပြီးတော့လဲဂယုစိုက်ဆရာမလူတဲ့သဘောပြောပါတယ်။ဘယ်ထင်းတုံးကြီးကာကွယ်ရေးဆိုင်ရာလက်ရှိစနစ်တွေတဲ့အဆင့်အမြင့်ဆုံးလို့ကြွမ်းကျင်သူတွေကယူဆကြတဲ့ဒီစနစ်ကိုဒေါ်လာ 5.4 ဘီလီယံနဲ့ဝယ်ယူဖို့အိန္ဒိယနဲ့ရုရှားကြားမကြသေးခင်ငါးပဲလက်မှတ်ရေးထိုးထားတာပါ။တရုတ်နဲ့ပါကစ္စတန်တို့ရန်ကနေကာကွယ်မှုကိုပိုအားကောင်းစေဖို့ဝင်လာတဲ့ဒုံးကြီးတွေကိုကောင်းကင်အမြင့်မှာပဲပစ်ချနိုင်တဲ့ဒုံးကြီးစနစ်ကိုလိုအပ်တယ်လို့အိန္ဒိယကပြောထားပါတယ်။ဒီစနစ်ဝယ်ယူတာကြောင့်မဟာဗျူဟာမြောက်တည်ငြိမ်မှုကိုနောက်ထပ်ထိခိုက်စေမှာဖြစ်ပြီးတောင်ဝါရှဒေသမှာလက်နက်အပြိုင်တပ်ဆင်မှုပြန်စတင်လာမယ့်အခြေအနေကြောက်သွားစေမယ်လို့ပါကစ္စတန်နိုင်ငံသားရေးဌာနကတောက်ကြနေမှာတရားဝင်တုံ့ပြန်ပြောဆိုပါတယ်။မရီမငြိမ်ဖြစ်စေတဲ့ဘဲလူလက်နက်စနစ်မျိုးရဲ့ရန်ကနေမဆိုကာကွယ်နိုင်စွမ်းရှိတယ်ဆိုတာပါကစ္စတန်အနေနဲ့အပြည့်အဝယုံကြည်မှုရှိတယ်လို့လည်းပါကစ္စတန်နိုင်ငံသားရေးဌာနကပြောပြီးမယ်အသေးစိတ်ရှင်းလင်းပြောဆိုတာတော့မပါပါဘူး။ပါကစ္စတန်ကတာဝီးနဲ့တာတူပြစ်ဒုံးကျည်တွေထုတ်လုပ်နေတဲ့ပေါ်နဲ့နျူကလ িয়ার လက်နက်ပိုများလာနေတဲ့ပေါ်အမေရိကန်ရဲ့အစင်တစိုက်စိုးရိမ်မှုကိုသမ္မတဒေါ်နယ်ထရမ့်အစိုးရကဗိုလ်ဒူးနေမှာထပ်ပြောပါတယ်။ဝါရှင်တန်အခြေစိုက်သုတေသနအဖွဲ့တစ်ခုဖြစ်တဲ့ Wilson Center ရဲ့ဆွေးနွေးပွဲတစ်ခုမှာယာယီဒူးလက်ထောက်နိုင်ငံခြားရေးဝန်ကြီး Henry Anshar ကအခုလိုပြောသွားတာပါ
။ Specifically we've expressed concern about the increased security challengesthat a company growing
stock တိကျပြောရရင်လက်နက်တွေမြောက်များတိုးလာနေတာနဲ့တစ်ဆက်တည်းဖြစ်လာတဲ့ဒုံကျုံရေးဆိုင်ရာစိန်ခေါ်မှုတွေပိုများလာနေတဲ့အပေါ်စိုးရိမ်နေတဲ့အကြောင်းကျွန်တော်တို့ပြောထားပါတယ်အထူးသဖြင့်တော့ nuclear လက်နက်တွေဟာအကိုးခံရမဲ့လွဲမှားအသုံးချမဲ့အန္တရာယ်ပိုကြီးနေတာကြောင့်ဖြစ်ပါတယ
် nuclear လက်နက်ရန်ကာကွယ်ရေးစွမ်းရည်ပိုကောင်းအောင်လုပ်ရတာဟာအမေရိကန်နဲ့အိန္ဒိယကြားကာကွယ်ရေးနဲ့ nuclear ဆိုင်ရာပူးပေါင်းဆောင်ရွက်မှုပိုပြီးနီးကပ်လာတာကြောင့်ဖြစ်တယ်လို့ပါကစ္စတန်တာဝန်ရှိသူတွေကဆိုပါတယ်တာဒိုပြစ်နျူကလ িয়ার လက်နက်တွေဟာအိန္ဒိယကကြီးမားတဲ့စစ်ရင်ရကိုတုံးပြီးပါကစ္စတန်ကိုတမယိုးကျစစ်ပွဲတစ်ခုရုတ်တရက်ဆင်နွှဲလာမယ့်ရန်ကနေကာကွယ်ဖို့ဖြစ်တယ်လို့ပါကစ္စတန်ကပြောပါတယ်။အဲလိုဟိုဘက်ဒီဘက်လက်နက်တွေတက်ဆင်နေတာကနေပိုပြင်းထန်တဲ့ပြည်ပကဖြစ်လာမယ့်အန္တရာယ်ရှိနေတယ်လို့ဒူလက်ထောက်ဝန်ကြီး Henry Anshar ကပြောပါတယ်
။ These weapons also increase the riskthat a conventional conflict between India
and Pakistan ja tamayoja pripakha tkhu ga ni di lanat twe chao nuclear sit pwae thi a shein myet tat twa nai ne anye ga le shi ni bare
russia ye lanat sanit ha le yin twe kaw ngin twa awe thain yin twe pe thain dong ji twe ne cruise dong ji twe su su paw pyet mat 36 khu ko akwa awe kilometer 400 a myet kilometer 30 a twin da bian na the pyet cha phyet si nai ne lo tadin twe ma pyo ja bare ဒီကရလာမှာပဲတရုတ်ကအဲ့ဒီရုရှားလို S400 ဒုံးကျည်ကာကွယ်ရေးစနစ်ကိုဝယ်တဲ့အတွက်အမေရိကန်ကတရုတ်စစ်ဘက်ကိုတံခတ်အရေးယူမှုချမှတ်ထားပါတယ်။ပါကစ္စတန်နဲ့ရုရှားကြားကာကွယ်ရေးနိုင်ငံရေးနဲ့စီးပွားရေးကဏ္ဍတွေအပါအဝင်ကဏ္ဍပေါင်းစုံမှာဆက်ဆံရေးတိတိတတ်တတိုးတက်နေချိန်မှာပဲရုရှားကအိန္ဒိယကို S400 ဒုံးကျည်စနစ်ရောင်းတဲ့ကိစ္စဖြစ်လာတာပါ။ပါကစ္စတန်နဲ့ရုရှားတို့ကြားနှစ်စဉ်လုံနေကြပူးတွဲစည်းရေးလေ့ကျင့်မှုကိုလာမယ့်တနင်္ဂနွေနေ့မှာပဲပါကစ္စတန်မှာလုပ်ဖို့ရှိပါတယ်။အိန္ဒိယနဲ့ပါကစ္စတန်တို့ဟာ1948ခုနှစ်မှာဗြိတိသျှလက်အောက်ကနေလွတ်လပ်ရေးရပြီးကြတဲ့ကဆိုရင်စစ်ပွဲကြီး3ချိန်ဖြစ်ထားပါတယ်။ဒါ့အပြင်ပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသနယ်စပ်မှာလည်းမကြာခဏဆိုသလိုစစ်ဖက်ချင်းပြည်ပခဖြစ်လို့ရှိပါတယ်။အဲ့ဒီကက်ရှမီးယားပြည်ပခဟာပုံမှန်လိုဖြစ်လာနေတာကြောင့်နှစ်နိုင်ငံကြားနောက်ထပ်စစ်ပွဲဖြစ်ပြီးနျူကလ িয়ার လက်နက်တွေနဲ့အပြန်အလှန်တိုက်ခိုက်ကြတဲ့အခြေအနေကြီးရောက်သွားမှာပိုးပြီးစိုးရိမ်လာနေကြပါတယ်ခင်ဗျာ။
ကိုကျော်ကျော်သိပြောပြတော့တာဖြစ်ပါတယ်တို့ရရှိမှခင်ဗျာသတင်းစာဆရာကာရှော့ဒီတပ်ဖြတ်မှုနဲ့ပတ်သက်တဲ့တန်တရားတွေကြောင့်ဆော်ဒီအာရေဗျာနိုင်ငံမှာအင်ရှီမင်းသားကဥဆောင်ပြီးတော့ပြုလို့မဲ့ခေတ်မီစီမံကိန်းတွေအထိနာသွားပြီဖြစ်ပါတယ်ကာရှော့ဒီကိစ္စကြောင့်ဆော်ဒီအင်ရှီမင်းသားမိုဟာမက်ဘင်ဆော်မွန်ရဲ့ကျန်းတန်းတဲ့ဇယိုက်လက္ခဏာကိုပိုးပြီးတော့ထင်ရှားလာတယ်လို့ဗြိတိန်နိုင်ငံစီးပွားရေးလုပ်ငန်းရဲ့အကြီးအကဲတွေက ပြောဆိုကြပါတယ်။စောပိုင်းတော့က VOA သတင်းတောက်ဂျေမီဒက်မန်လန်ဒန်ကနေပြပို့ထားတဲ့သတင်းတော်ကိုတော့ဥကြော်စန်တာကတင်ပြထားတာကိုနားဆင်ပါခင်ဗျာ။
အင်းရှိမင်းသားမဟာမတ်ဘင်ဆိုင်မန်ဦးဆောင်ပြီးနောက်ပါရီယက်မြို့တော်မှာကျင်းပမဲ့ယင်းဤမြို့နိုင်မှုညီလာခံဟာဆီယူဆွေဆော်ဒီဘီယင်းနိုင်ငံကိုခစ်သက်တဲ့ဆွေးဆောင်ဖို့ရည်ရတဲ့လူရတစ်ခုဖြစ်ပါတယ်။ဒါပေမဲ့အခုတော့ Washington Post သတင်းတော်ကဆော်ဂီကိုဆက်ဖြတ်တဲ့ကိစ္စမှာဒီအင်းရှိမင်းသားပါဝင်ပသက်နေတဲ့ဆွေးဆံစရာတွေကြောင့်ဒီယင်းဤမြို့နိုင်မှုညီလာခံကိုအများကြီးထိခိုက်သွားနိုင်တဲ့အခြေအနေရှိနေပါတယ်။ဆော်ဒီအရေးပြနိုင်ငံရဲ့စီးပွားရေးလူမှုရေးကဏ္ဍတွေကိုခိမြောင်လုပ်မယ်။ယင်းနံအပေါ်မိခူအထနေရမှုကိုဆော့ချမယ်ရေနံလုပ်ငန်းမဟုတ်တဲ့တခြားလုပ်ငန်းကဏ္ဍတွေမှာအလုပ်ကိုင်တွေဖန်တီးမယ်စသည်အဖြစ်မျှော်လင့်ထားတဲ့ Vision 2030 2030ပြည့်မျှော်မှန်းချက်အတွက်အင်းရှိမင်းသားမိုဟာမက်ဘင်ဆာမန်ရဲ့ခင်မီရေးစီမံကိန်းတွေနဲ့ဆီယူဆွေဆန်တဲ့ဝါဟာဘီအစ္စလာမ်ဂိုင်းယူဆာအယူဆွေးနေမှုကလွတ်မြောက်ရေးလုပ်ငန်းတွေဟာပြည်ပအထောက်ပံ့နဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေပေါ်မှာအများကြီးမူတည်နေတာပါဒါပေမဲ့အခုခါဒီဆွေးနွေးပွဲကိုအနောက်တိုင်းစီးပွားရေးအဖွဲ့တွေကဝိုင်းပြီးသတိမှောက်ကြလေတော့2030ပြည့်မြောက်မှန်းချက်လမ်းလွဲသွားယူတာမှာမင်းသားမိုဟာမက်ဘင်ဆာမန်ကိုလည်းပြည်မိသားစုတွေကပဲသူနဲ့ပြိုင်ဘက်တွေကဖြုတ်ချဖို့အခွင့်အလမ်းရလာနိုင်ပါတယ်။အများစုကဒီလိုသတိမှောက်နေကြပေမဲ့ Pepsi နဲ့ EDF လို့ခေါ်တဲ့ပြင်သစ်လျှက်စစ် company တို့ကတော့တက်မယ်လို့စီစဉ်နေကြစီရပါ။ဗြိတိန်နိုင်ငံကလုပ်ငန်းတချို့ကိုလည်းဆော်ဒီညီလာခံကိုသွားမတက်ဖို့အတိုက်အခံအမှတ်တွေလူခွင့်ရလှူချသူကတောင်းဆိုနေကြပါတယ်။ဂျာမနီကုမ္ပဏီတချို့လည်းပဲတက်သင့်မတက်သင့်ပြန်လည်သုံးသပ်နေကြပါပြီ။တင်းနာဆရာကရှောဂီကြောက်သွားတဲ့ဆိုတဲ့ကစီးပွားရေးလုပ်ငန်းတော်တော်များများကသတိမှောက်ထားကြပြီဖြစ်ပါတယ်။အမေရိကန်ဗန်ဒါရေးဝန်ကြီးစတီဗန်မနုရှင်ကဗြိတိန်ရဲ့နိုင်ငံတကာကုသရေးဝန်ကြီးဝန်ကြီးလီယမ်ဖောက်စ်တို့ကလည်းမတက်ဘူးလို့ကြေညာလိုက်ပြီးတဲ့နောက်ဆော်ဒီမင်းသားရဲ့ညီလာခံကပူပြီးအထိနာသွားစရာဖြစ်လာပါတယ်။Goldman Sachs ဘဏ္ဍာရေးဝန်ဆောင်မှုလုပ်ငန်းဆိုတာဟာဆော်ဒီဘုရင်ရဲ့ချမ်းသာကြွယ်ဝမှုကိုစီမံခန့်ခွဲရင်းနဲ့ယင်းနယ်လုပ်ငန်းအစုချေရာကိစ္စတွေအတွက်နှာရမ်းထားတဲ့ကုမ္ပဏီတစ်ခုဖြစ်ပါတယ်။အခုကချော်ကြီးကိစ္စနဲ့ပတ်သက်ပြီးတော့ဒီ Goldman Sachs အပါအဝင် HSBC, JP Morgan တို့လိုကမ္ဘာထိပ်တန်းစီးပွားရေးအဖွဲ့အစည်းကြီးတွေကလည်းညီလာခံအောင်မတက်ဖြစ်ကြတော့ပါဘူး။ Goldman Sachs CEO David Solomon ကသူတို့ဘာကြောင့်မတက်ဖြစ်ဘူးလဲဆိုတာကိုအခုလိုပြောပါရယ်
။ဒီဖြစ်ရဟာလက်မခံနိုင်တဲ့ကိစ္စပါ။ဒီဖြစ်ရတဲ့ပတ်သက်တဲ့မေးခွန်းတွေကိုသူတို့ sorry တွေဖြေရမယ်ဆိုတာရှင်းနေပါတယ်။ဒီမေးခွန်းတွေကိုသူတို့ဘလို့ဖြေတယ်။နောက်ထပ်ဘယ်လိုအချက်လက်တွေပေါ်ထွက်လာတယ်ဆိုတာပုံမူတည်ပြီးကျွန်တော်တို့ကတုံ့ပြန်လှုပ်ဆောင်သွားမှာဖြစ်ပါတယ်
။ Saudi Arabia ပေါ်အနောက်နိုင်ငံတွေကဒဏ်ခတ်ရေးမှုတွေမချမှတ်သင့်တိုင်အောင်ဒီသဘိမ့်မှတ်မှုတွေကြောင့်ကိုပဲအင်းရှိမင်းသားရဲ့ပြုပြင်ရေးစီမံကိန်းဟာရေရှည်ပျက်စီးသွားနိုင်တယ်လို့သုံးသပ်သူတွေကဆိုကြပါတယ်။တူရကီအရာရှိတွေရဲ့အဆိုအရပြောရင်ဆော်ဒီကလူသားသမား15ယောက်ဟာရီယက်မြို့တော်ကနေလေယာဉ်နဲ့ရောက်ရှိလာပြီးမကြခင်မှာပဲကရှိုဂီရဲ့ရုပ်အလောင်းကိုအပိုင်းပိုင်းလှိဖြတ်လိုက်ကြတယ်လို့ဆိုပါတယ်။ကရှိုဂီသက်ခံမှုကြောင့်ဆော်ဒီအရေဗျာနဲ့အမေရိကန်ဥရောပတို့အကြားဆက်ဆံရေးစုစုပေါင်းပြပြလာမယ်ဆိုရင်နာမကျန်းဖြစ်နေတဲ့ဆော်ဒီဘုရင်ကြီးဟာအင်းရှိမင်းသားမိုဟာမက်ဘင်ဆာမန်နေရာမှာတိုင်းပြည်ရာစီမံခန့်ခွဲဖို့အတွက်နောက်လူတစ်ယောက်နဲ့အစားထုတ်လာလိမ့်မယ်လို့လည်းဒုလောဆိုတော့တွေးဆမှုတွေရှိနေပါတယ်ညာ။
ကိုကျော်စံသာပြောပြသွားတာဖြစ်ပါတယ်အခုမနေ့အတွင်းအခုမနေ့အတွက်တရင်ဆောင်းမတွေနဲ့တရင်ပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသိပ္ပံနဲ့နည်းပညာစတဲ့အပတ်စဉ်ကဏ္ဍတွေနဲ့မနခင်အင်္ဂလိပ်စာသင်ခန်းစာတွေကိုကြားကြမှာဖြစ်ပါတယ် VOA American တန်ကနေစနေနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9ရက်ရှိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA ရဲ့အတန်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့အီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလိုရတယ်ဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါရခင်ဗျာ
ဒီ UI မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။ဒီဆိုရင်မြန်မာစံတော်ချိန်မနေ့6နာရီဝယ်ရှိပါပြီ။ View American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေစေမီတာလိုင်းနေပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာအရာပြင
်ကျွန်တော်တို့ဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်ပွဲအသုံးချတယ်ဆိုတာကဒီပဋိပက္ခဖြစ်နေတဲ့နိုင်ငံတိုင်းမှာရှိတယ်ပေါ့နော်။ဒီပဋိပက္ခ
အပတ်စဉ်မျိုးသမီးကဏ္ဍထုတ်လွှင့်တဲ့အခါမှာနားဆင်ရပါမယ်။အရာပြင်သိပ္ပံနဲ့နည်းပညာပတ်စင်ခန္ဓာကိုလည်းတင်ဆက်ပေးဦးမှာပါ။အခုတော့သတင်းလောကနောက်တစ်ပုဒ်ကိုနားဆင်အောင်ပါ။ထိုင်းနိုင်ငံတောင်ပိုင်းဆူရထာနီပြည်နယ်ထချနာခရိုင်တွင်းမှာထိုင်းလီတက်အရာရှိတဦးကားမတော်တဆတက်မီယာကနေထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ကနေတည်ဆောင်လာတဲ့စိတ်ကြွစည်းတွေဖမ်းမိခဲ့ပါတယ်။ကာလတန်ဖိုးအဖြစ်ထိုင်းဘတ်ငွေတန်း100ကျော်တန်ဖိုးရှိတဲ့စိတ်ကြွစည်း6သိန်းကျော်နဲ့အိုက်စ်လိုခေါ်တဲ့မူရစီးဝါးတွေဖမ်းမိခဲ့ပါတယ်။အကြောင်းစုံကိုထိုင်းမြန်မာနယ်စပ်ကနေ VOA သတင်းတော့မအေးမှသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။ဆူရထာနီပြည်နယ်ထချနာခရိုင်တွင်းမှာအော်တိုဘာလ19ရက်နေ့မနက်ပိုင်းမှာပဲကားတစ်စီးလမ်းဘေးကိုထိုးကျပြီးတစ်ပင်နဲ့ဝင်တိုက်ခဲ့တာကြောင့်ကယ်ဆယ်ရေးအဖွဲ့တွေကဒဏ်ရာရသူ၄ဦးအရာရှိကိုကယ်ထုတ်ပြီးစေရုံပို့ခဲ့တာပါ။တိုက်မိတဲ့ကားကိုရဲစခန်းပို့ခဲ့ရမှာတော့စိတ်ကြွစည်းတွေကားထဲမှာတွေ့ရှိခဲ့တာဖြစ်ကြောင်းဆူရထာနီမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဆူရထာနီအုပ်ချုပ်ရေးမှူး9B1 ကျင်တို့ကပြောသွားပါတယ
်။ให้ยาเสพติดถึงแม้ว่าจะไม่หมดไปแต่ก็ให้ลดน้อยลงมากที่สุดนะครับแล้วก็เราโชคดี
ว่าวิวาริฮาพันมะกုံနိုင်တော့ปုံစံမျိုးစုံเนี่ยနိုင်ငံတွင်းကိုဝင်လာနေကြတယ်ဒါကိုတားဆီးနိုင်အောင်ဌာနဆိုင်ရာအားလုံးကသတားရဲရှိရပါမယ်အားလုံးနိုင်ငံကိုချစ်စိတ်နဲ့ပူးပေါင်းပါဝင်ကြဖို့လိုအပ်ပါတယ်ဆိုပြီးပြောသွားပါတယ်။အခုဖြစ်စဉ်ကတော့နေမြေရဲစခန်းကိုရောက်တဲ့အချိန်ကားကိုစစ်သေးတဲ့အခါမှာတော့ကားထဲမှာဖွက်ယူလာတဲ့စိတ်ကြွစည်း6သိန်းနဲ့အိုက်စ်လို့ခေါ်တဲ့မူရစီ6ကီလိုကိုရဲတွေကတွေ့သွားခဲ့တာပါ။ဒါအပြင်ပနတ်တူ9လက်၊ကြီးစံနေနဲ့ကားနံပါတ်ပြအတုတွေကိုပါတွေ့ရှိခဲ့ပါတယ်။ကားတိုက်ခဲ့တဲ့အတွက်ဆေးရုံရောက်နေတဲ့သူဟာထိုင်းလေတက်မတော်ကအပတ်စဉ်55ဆင့်အရာရှိတူဖြစ်ပါတယ်။ရဲတပ်ဖွဲ့ရဲ့စစ်ဆေးချက်အရဗန်ကောက်မြို့ဖွဲ့ခံရက်ကွက်မှာနေထိုင်နေသူအသက်50အရွယ်တရခန်းနေတဲ့အရာရှိဆိုင်းမင်းဟာအခုဖမ်းမိတဲ့စိတ်ကြွစည်းတွေကိုထိုင်းမြောက်ပိုင်းထိုင်းမြန်မာနယ်စပ်မဲဆိုင်မြို့မှာနေထိုင်နေသူမြန်မာတအူးကသူ့ကိုဗန်းငွေ3သိန်းပေးပြီးပို့ခိုင်းခဲ့တာဖြစ်ကြောင်းဝန်ခံခဲ့တယ်လို့ဆိုပါတယ်။သူဟာမဲဆိုင်ကနေအခုလိုမျိုးစိတ်ကြွစည်းတည်ဆောင်းတာဟာအခုတချိန်ဟာပထမဦးဆုံးအချိန်မဟုတ်ကြောင်းသူ့ရာထူးကိုကြည်ပြီးကားကိုမစစ်သေးတာကြောင့်ဝူရစေးဝါးတွေကိုအလွယ်တကူတည်ဆောင်းနေတယ်ဆိုပြီးထိုင်းရနာပိုင်းတွေကပြောပါတယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေလာတဲ့စိတ်ကြွစည်းတွေဖမ်းမိတာဟာ2018ခုနှစ်ထဲမှာဆိုရင်အလုံးရေပေါင်းတန်ပေါင်း230ကျော်ရှိပြီဖြစ်ပါတယ်ရှင
်။ VOA သတင်းတောက်မအေးမှာသတင်းပေးပို့ထားတာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေထဲမှာရေးသားထားတဲ့မြန်မာနိုင်ငံအကြောင်းကိုကောက်နှုတ်တင်ပြပေးပါမယ်။ EU ဥရောပသမဂ္ဂရဲ့အရေးယူပိတ်ဆို့မှုကမြန်မာနိုင်ငံရဲ့စက်မှုကုန်ထုတ်လုပ်ငန်းကိုထိခိုက်စေနိုင်တယ်ဆိုပြီးတော့ရေးသားထားတဲ့ဆောင်းပါးကိုအေရှားတိုင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအပေါ်အရေးယူမှုတရအနေနဲ့ပြည့်ရထားတဲ့ကုံစယ်မှုဆိုင်ရာအထူးခွင့်ရေးကိုပြန်လည်ရုပ်သိမ်းဖို့တင့်မတင့်လေးလာအကဲဖြတ်ဖို့အတွက် EU ကိုယ်စားလှယ်ဖွဲ့တစ်ဖွဲ့ဟာအခုလအတွင်းမှာမြန်မာနိုင်ငံကိုရောက်ရှိလာဖို့ရှိနေပါတယ်။ရခိုင်ရှမ်းနဲ့ကချင်ပြည်နယ်တွေမှာမြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ဖိနှိပ်ညှဉ်းပန်းနှိပ်စက်ခဲမှုတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအချက်လက်ရှာဖွေစုဆောင်းရေးအဖွဲ့ရဲ့စီရင်ခံစာကိုထွက်ပေါ်လာခဲ့ပြီးတဲ့နောက်အခုလိုတုံ့ပြန်ဆောင်ရွက်တာဖြစ်တယ်လို့ EU ဘက်ကပြောပါတယ်။ပြီးခဲ့တဲ့လအတွင်းကုလသမဂ္ဂထူထူညီလာခံကိုတင်သွင်းတဲ့အစီရင်ခံစာမှာရိုဟင်ညာမွတ်စလင်9သိန်းကျော်ကိုအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံထွက်ပြေးသွားစီလောက်အောင်မြန်မာစစ်တပ်ဟာလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့မျိုးတုံတပ်ဖြတ်မှုတွေကိုတေချာစီစဉ်ချပြီးတော့ဆောင်ရွက်ခဲ့တယ်လို့စွပ်စွဲထားပါတယ်။ EU ဘက်ကတော့ EU ကုန်သွယ်ရေးဆိုင်ရာကော်မရှင်နာမင်းကြီးဆီစီလီယာမန်စတောမ်အနေနဲ့အရေးယူဆောင်ရွက်မှုကိုအဖွဲ့ဝင်နိုင်ငံတွေထံကနေခွင့်ပြုချက်တောင်းခံဖို့မလိုပဲလှုပ်ဆောင်နိုင်ွင့်ပြုထားပါတယ်။မကြသေးရင်အထိကတော့ EU ဟာဖိနှိပ်ညှဉ်းပန်းနှိပ်စက်မှုတွေမှာပါဝင်ပတ်သက်ခဲ့တယ်လို့ယုံကြည်ရတဲ့စစ်ကောင်းဆောင်တွေရဲ့ပိုင်ဆိုင်မှုတွေနဲ့ခရီးသွားလာခွင့်တွေအပေါ်ပိတ်ပင်တဲ့အရေးယူမှုတွေပြုလုပ်ထားခဲ့ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေပြုလုပ်ခဲ့ပြီး2013ခုနှစ်မှာပေးအပ်ခဲ့တဲ့ကုန်သွယ်မှုဆိုင်ရာ ထူးခွင့်ရေးကို EU ကပြန်ပြီးတော့ရုပ်သိမ်းလိုက်မယ်ဆိုရင်နိုင်ငံမှာအဓိကကျတဲ့စီးပွားရေးလုပ်ငန်းဖြစ်တဲ့အဝတ်ထည်ချုပ်လုပ်ငန်းကိုထိခိုက်စေမှာဖြစ်ပါတယ်။ထည်ချုပ်လုပ်ငန်းဟာရည်နံနဲ့တဘာဝတန်းွေပြီးရင်ဝင်ငွေအကောင်းဆုံးနိုင်ငံသားကိုတင်ပို့တဲ့လုပ်ငန်းလည်းဖြစ်ပါတယ်။2019ခုနှစ်အတွင်းမြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရဲ့82ရာခိုင်နှုန်းအမေရိကန်ဒေါ်လာ 1.8 ဘီလီယံရှိတဲ့ပို့ကုန်တွေဟာ EU ကိုတင်ပို့ခဲ့တာဖြစ်ပါတယ်။ဒီအထည်ချုပ်လုပ်ငန်းကလူပေါင်းများစွာကိုအလုပ်ကိုင်နေရရှိနေစေပြီးစက်ရုံတွေမှာချင်း၊ကရင်၊ရခိုင်အစရှိတဲ့တိုင်းရင်းသားတွေအများပြားလုတ်ကင်နေကြပါတယ်။ဥရောပကုန်သွယ်ရေးများအသင်းနဲ့မြန်မာနိုင်ငံကုန်သွယ်မှုအဖွဲ့အစည်းဖွံ့ဖြိုးတိုးတက်ရေးအသင်းတို့ကတော့အခုလိုအရေးယူလှုပ်ဆောင်မှုကိုစတင်ကြပါတယ်။ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးကိုပြန်ပြီးတော့ရုပ်သိမ်းလိုက်မယ်ဆိုရင်တန်းဝက်လောက်ရှိတဲ့မိသားစုတွေဘဝတွေထိခိုက်စေမှာဖြစ်ပြီးလူရေအဖြစ်တော့နှစ်တန်းလောက်ရေအတွက်ရှိလိမ့်မယ်လို့ပြောဆိုတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ။ယူရီးစနေမနဖက်စီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကတော့ဒေါ်လာလတ်တန်စီစဉ်တက်ဆက်တဲ့မနခင်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ဖို့အချိန်ရောက်ပါပြီခင်ဗျာ
။ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
back burner
ဖြစ်ပါတယ်။စာလုံးပေါင်းက B A C K back ကနောက် B U R N E R burner ကမိဖို့ဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီပေကအနောက်ဖက်မှာရှိတဲ့မိဖို့ပေါ့အိမ်မှာမိဖို့ကြောင့်ဝင်ကြသူတွေသိကြမှာပါအထူးသဖြင့် chimney gas ဒါမှမဟုတ်ရက်စိမိဖို့တွေဆိုရင်အများအားဖြင့်လေးဖို့တွေဖြစ်ကြတာများလေတော့အများအားဖြင့်ချက်လေရှိတာကရှေ့ကနှစ်ဖို့ဖြစ်ပါလေအရင်ကျက်စီကျင်နာကိုရှေ့မှာထားချက်ပြီးအရင်မလိုတဲ့ဟာကိုတော့နောက်မှာထားပြီးအချိန်ကမှချက်တော့မင်းလို့ထားရရှိတာတော်ရရှိများသိပါဒီတိုင်းမှာပဲ back burner ရဲ့ idiom အဓိပ္ပာယ်ကကိစ္စတစ်ခုကိုအရင်မကြည့်တဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The healthcare issue was put on the back burner by the candidate. So this made the voters very unhappy.
ကျွန်မရဲ့ပြည်သူဆောက်ရှောက်မှုကိစ္စကိုအဲ့ဒီကိုယ်စားလှယ်ကအာမပေးဘူးလေ။နောက်မှထားတယ်။ဒါကြောင့်မဲဆန္ဒရှင်တွေကတိတ်သဘောမတွေ့ကြဘူးလို့ထင်ပေရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် The healthcare issue was put on the back burner by the candidate. So this made the voters very unhappy.
ကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကို idiom အသုံးရဘယ်လိုပြောမလဲ
back burner
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒီနေ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။လိမ်မိုင်းဆိုင်ရာအကျံဖက်မှုကိုစစ်လက်နက်တပွဲအသုံးပြုတိုက်ဖျက်ရေးအတွက်တက်တက်ကြွကြွဆောင်ရွက်ခဲ့ကြတဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကဒေါက်တာဒဲနစ်မူကာဝေးနဲ့လိမ်ကျံဖက်မှုခံခဲ့ရသူယာဇီဒီအမျိုးသမီးနာဒီယာမူရတ်ကို2018ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေအဖြစ်နိုဘယ်ဆုကော်မတီကအောက်တိုဘာလ9ရက်နေ့မှာကြေညာခဲ့ပါတယ်။မြန်မာနိုင်ငံမှာပြည်ပကဖြစ်ပေါ်ရာဒေသတွေမှာလည်းလိမ်မဲဆိုင်ရာအကြမ်းဖက်မှုတွေရှိခဲ့တာကြောင့်ဒီနှစ်နိုဘယ်ငြိမ်းချမ်းရေးဆုဟာမြန်မာနိုင်ငံရဲ့အခြေအနေပေါ်ဘလို့တက်ရောက်မှုရှိစေနိုင်တယ်လဲဆိုတာကိုလူခွင့်ရေးလှုပ်ရှားသူခရင်တိုင်းရင်သူနော်မေဦးနဲ့ဆက်သွဲပြီးတော့အခုဒီပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတ်တန်းတင်ပြထားတာကိုနားဆင်ပါခင်ဗျာ။
Cause it only serves to make me more determined to achieve. ဒီလိုပဲနေနေဆူစီဒီဖြစ်ပေါ်နော်။တွေ့ပြီးတော့ဒီကကရာဇတိအမျိုးသမီးနာဒီယာမူရတ်ကွန်ဂိုလီဘီယာနဲ့တပွားဆရာဝန်ပေါ့နော်။ဒက်နစ်မူဘဂီတို့ကိုတိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုစစ်တဲ့နဲ့တွေ့အသုံးပြုမှုပေါ့နော်။အဆုံးတိုက်ရေးတွေ့ကြိုးပမ်းမှုကိုမိမောင်းထုတ်ပြတဲ့အနေနဲ့သူတို့နှစ်ယောက်ကိုနေချမ်းရေးဆူပေးလိုက်တာပေါ့နော်။မြန်မာနိုင်ငံမှာတော့ပြည်ပကဖြစ်ပွားတဲ့ဒေသတွေမှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုအသုံးပြုခဲ့တာ
နှစ်အတော်တော်ကြာကြာကလေးရပါတော့အခုမှသာနည်းနည်းလေးပျောက်သွားတာပေါ့နော်ဒီတိုင်းသားတွေကြားမှလည်းအထူးသဖြင့်ရှမ်းကရင်ကချင်းမြို့သမီးတွေကြားမှလည်းမြန်မာစစ်တပ်ရဲ့ဒီမိုင်းဆင်ရအကြမ်းဖက်မှုတွေကြောင့်စီရင်ခံစားတွေထွက်ပေါ်လာတာတွေလည်းတော်တော်များများရှိပါတယ်အဲ့တော့မြန်မာနိုင်ငံတိုင်းရင်းသားတူတွေဖြစ်တယ်ပေါ့နော်ဒီမိုင်းဆင်ရအကြမ်းဖက်မှုတွေကြောင့်သူတို့တိုင်းသားလူနည်းစုလူခွင့်အကြောင်းတွေကိုဒီဆိုင်မှမှလေ့လာပြီးတော့ပြောဆိုဆွေးနွေးတင်ပြနေတဲ့သူတို့အနေနဲ့လိမ်မိုင်းဆိုင်ရာအကြံဖက်မှုကိုစစ်တပ်နဲ့တွေ့အသုံးပြုမှုပပျောက်ပြီးအတွက်သူတို့နှစ်ဦးကိုနိုဘယ်နိုင်ငံရေးဆုဒီနှစ်အတွက်ချီးမြှင့်လိုက်တဲ့နဲ့ပတ်သက်ပြီးတော့ဥဒင်းနေတုံးတက်ပြီးပါလား
ကျွန်တော်တို့ဒီလိမ်မိုင်းဆိုင်ရာအကြံဖက်မှုကိုစစ်တပ်နဲ့တွေ့အသုံးချတယ်ဆိုတာကဒီပဋိပက္ခဖြစ်နေတဲ့နိုင်ငံတိုင်းမှာရှိတယ်ပေါ့နော်ဒီပဋိပက္ခအရွယ်အစားဘယ်လောက်ကြီးတယ်လဲဘယ်လိုပဋိပက္ခမျိုးလဲဆိုတဲ့အပေါ်မှာလိမ်မိုင်းဆိုင်ရာအကြံဖက်မှုကိုစစ်တပ်နဲ့တွေ့အသုံးချတာရဲ့ဒုတွေကလည်းကြီးမားမှုကလည်းကွာခြားတာရှိတယ်ပေါ့ဆိုတော့ကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်ဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်တွေအသုံးချတယ်လို့ပြောတဲ့အခါမှာအဓိကခံရတဲ့လူတွေကအမျိုးသမီးတွေဖြစ်တာကိုကျွန်တော်တို့တွေ့ရမယ်အဲဆိုတော့ဒီနှစ်ငင်းငင်းလို့ဘုစုကိုအနှင်းလိုက်တဲ့အခါမှာဆူရှင်နှစ်ယောက်ရဲ့အနေထားကိုကျွန်တော်တို့ကြည့်မယ်ဆိုရင်အမျိုးသမီးဆူရှင်ဟာဆိုလို့ရှိရင်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်တွေအသုံးချတာကိုခံခဲ့ရတဲ့မျိုးစားတင်တပင်ပေါ့နော်အဲ့ဒါကိုမှသူကအန်ဒီရဲ့အမျိုးမျိုးကြားတဲ့ကနေပြီးသူဖြတ်ကျော်ပြီးတော့သူခုဆိုလို့ရှိရင်ဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်တွေအသုံးချခြင်းကိုအဆုံးသတ်နိုင်ဖို့အတွက်သူရဲ့အတွေ့အကြုံကိုအခြေခံပြီးတော့သူရဲ့အက်ပွဲဝင်နေကြတာကိုကျွန်တော်တွေ့ရမယ်။အဲနောက်ဆူရှင်တယောက်ဖြစ်တဲ့ဆရာဝန်ဒေါက်တာဒန်နက်မူဝေဂီကိုဆိုလို့ရှိရင်ကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်ဒီလိုလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကြောင့်ရင်ဆိုင်နေရတဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့ပြဿနာအခက်အခဲတွေကိုကွန်ယူကေရှင်းပေးရုံနဲ့မကဘဲနဲ့ရင်ဆိုင်ကြုံတွေ့ကြရတဲ့အမျိုးသမီးတွေရဲ့ပြန်လည်ရတည်မှုတွေအများကြီးအထောက်အကူပေးဖို့တဲ့နီးလန်းနေရှာတီလုပ်နေတဲ့ဆရာဝန်တယောက်သူရဲ့အလုပ်ကံကိုအတိအမှတ်တွေ့အောင်ကျွန်တော်တွေ့ရမယ်။ဆိုတော့ဒီဟာကကျွန်တော်တို့ဒီအထူးသဖြင့်ပေါ့လေဒီပစိဖိကတွေဖြစ်ပြနေတဲ့နိုင်ငံတွေမှာကျွန်တော်တို့ရင်ဆိုင်နေရတဲ့အထူးသဖြင့်အမျိုးသမီးတွေတော်ဆိုရင်ဒီဟာကခွန်အားတစ်ခုဖြစ်တယ်အားတက်စေတဲ့အခြေအနေတစ်ခုဖြစ်တယ်ဒါပြင်လို့ဆိုတော့ရုံခဲ့တဲ့နှစ်အများကြီးမှာကျွန်တော်တို့တင်ကြည့်မယ်လို့ဆိုရင်ဒိမန်းဆိုင်ရာစံပယ်မှုကိုစစ်လက်နဲ့တပွဲသုံးနေပါတယ်ဆိုတာကိုနှစ်ပေါင်းများစွာဒီလူအခွင့်အရေးတွေတိုက်ပွဲဝင်နေတဲ့လူတွေကစက်တွေတက်ကြရအမျိုးမျိုးချက်လက်တွေစုစည်းပြီးဒါဆစ်လက်နဲ့တပွဲအသုံးပြုနေပါတယ်ဆိုတာကိုကျွန်တော်တို့ကပြောဆိုတိုက်ပွဲဝင်ကြရပေါ့နော်ဆိုတော့ဒီကနေ့ငင်းငင်းလေးလို့ပြောဆွရှင်နှုတ်မှုကိုကျွန်တော်တို့ကြည့်နေဆိုလို့ရှင်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုဆစ်လက်နဲ့တပွဲအသုံးချတာကိုအတိမှတ်ပြုတာလည်းဖြစ်တယ်ပြီးလို့ရှင်ဒီအသုံးချမှုကိုရက်တန်းကနေရက်နိုင်ဖို့အတွက်ပဋိပက္ခတွေကိုရက်စင်းနိုင်ဖို့လိုတယ်ဆိုတာကိုအတိမှတ်ပြုတာလည်းဖြစ်တယ်ဒါကကျမတို့သူတဖြစ်ပေါ့လေဒီလူအခွင့်အရေးအတွက်တိုက်ပွဲဝင်နေတဲ့လူတွေဒီလိုမကောင်းဆိုးဝါးအဖြစ်အပျက်မျိုးတွေရက်တန်းကရက်နိုင်ဖို့အတွက်တိုက်ပွဲဝင်နေတဲ့လူတွေကဒါဟာအတိမှတ်ပြုခြင်းတစ်ခုဖြစ်တယ်လို့ကျမအနေနဲ့မြင်ပါတယ
်မြန်မာနိုင်ငံမှာပြိပက္ခဖြစ်ပွားနေတဲ့သမိုင်းကြောင်းကတော်တော်လေးနှစ်စီခဲ့ပြီးသူတဖြစ်တိုင်းရင်းသားဒေသတွေမှာမိဦးလိုလာတဲ့ကရင်ပြည်နယ်ရှမ်းပြည်နယ်ကချင်ပြည်နယ်တွေမှာဒီပြိပက္ခတွေအတွင်းပေါ့နော်ဒီပိုင်းဆိုင်ရာအကြမ်းဖက်မှုတွေရှိခဲ့တဲ့ဆိုရက်အစီရင်ခံစာတွေအမျိုးမျိုးတွေထွက်ပေါ်ခဲ့ပါတယ်။ဒီနေ့မြန်မာနိုင်ငံမှာဒီလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုဒီပက္ခတွေမှာအုံပြုစေအခြေအနေဟိုနည်းနည်းတုံးတက်ပြီးစေချင်ပါတယ
်။ဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံအတွေ့အကြုံနဲ့ဆိုလို့ရှိရင်ဒီနှစ်ပေါင်း80မီပါပြည်တွင်းစစ်ကြီးဖြစ်ခဲ့တဲ့အပေါ်မှာဒီအထူးသဖြင့်ပမာမဟုတ်တဲ့တိုင်းရင်းသားဒေသတွေမှာပေါ့လေလက်နက်ကန်ပြိပက္ခတွေရှိတဲ့ဒေသတွေမှာဆိုလို့ရှိရင်ဒီလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုဟာနှစ်ကာလများစွာတနေရာနဲ့တနေရာမတူဘူးအချိန်ဟုန်ပြင်းစွာဖြစ်ခဲ့တဲ့နေရာတွေရှိတယ်ပေါ့ဆိုတော့ကျွန်တော်ပြန်ကြည့်မယ်ဆိုလို့ရှိရင်1990နောက်ပိုင်း background 2000နေပြီးတော့ဒီ2017 2012လောက်အထိဆိုလို့ရှိရင်ဒီလိုအခြေအနေရှိခဲ့တယ်အထင်ကြရပေါ့လေကျွန်တော်စနစ်တကျအတုတေသနာလုပ်ပြီးတော့မှထွက်ပေါ်လာတဲ့အခြေအနေတွေမှာဆိုလို့ရှိရင်ဒီ Upright International ကနေပြီးတော့ School for Rape ဆိုတာအမှတ်တမ်းတင်နေတာရှိတယ်ဒါစနစ်တကျဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်အဖြစ်အသုံးချတယ်ဆိုတာဖော်ထုတ်တဲ့အမှတ်တမ်းတစ်ခုဖြစ်တယ်နောက်တစ်ခုကကျွန်တော်တို့ license to rape ဒီအခြေခံစာဟာဆိုလို့ရှိရင်လက်နက်ကန်ပြုပကဖြစ်နေတဲ့ကာလအတွင်းစစ်လက်နက်တွေအသုံးချတဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုတိုင်းရင်းသူတွေအများကြီးရင်ဆိုင်ခဲ့တာကိုအမှတ်တမ်းတင်ထားတဲ့အခြေခံစာတွေဖြစ်တယ်ပေါ့ဆိုတော့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာလည်းဒီအခြေအနေတွေရှိတယ်အခုနောက်ပိုင်းဆိုလို့ရှိရင်နေသွားတယ်လို့ကျွန်တော်တို့ပြောလို့ရတယ်ဒါပေမဲ့တနည်းတစ်ခါသူတည်ကနေလှုပ်ထားတာမရှိတဲ့အတွက်ကြောင့်ကျွန်တော်အတိအကျတော့မပြောနိုင်ဘူးဒါပေမဲ့လည်းကျွန်တော်တို့
ဒီအကြောင်းရင်းတွေကိုအချိန်ခံဖြည့်ရှင်းနိုင်ဖို့လိုတယ်လို့သူပြောတာကကျွန်တော်တို့တွေ့ရမယ်။ကျွန်တော်တို့ဒီမြန်မာနိုင်ငံမှာပေါ့နော်တောက်လျှောက်ကျွန်တော်တို့သိလာတယ်ဆိုလို့ရှိရင်ဒီအထူးသဖြင့်ဒီမှာဟိုကတိုင်းသားဒေတာတွေမှာတခြင်းကြားတရင်ရှမ်းအစတဲ့ဒေတာတွေမှာအထူးသဖြင့်ပေါ့စစ်လက်နက်တပ်ဖွဲ့အသုံးချတဲ့လေမိုင်းဆိုင်ရာအကြမ်းဖက်မှုရဲ့ဆက်နွယ်မှုကိုကျွန်တော်တို့ကြ ရေးကြည့်တယ်လို့ပြောကြပါတယ်။မိဦးသဘောထားကိုနောက်ဆုံးအနေနဲ့မေးချင်ပါတယ
်။ဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လန်းတဲ့တပ်ဖွဲ့အုံချခြင်းဆိုတာကဒီလိုအုံချရဲဆိုတာများသောအဖြစ်ကလက်နက်ကင်ဖွဲ့စည်းရတယ်ပြုလည်နဲ့လုပ်ရဖြစ်တယ်။ကျွန်တော်တို့မြန်မာနိုင်ငံမှာရရှိတဲ့ကဘာတခြားဒေသတွေမှာဖြစ်နေတဲ့လက်နက်ကိုင်ကြီးကောင်ဝဲဖြစ်ဖြစ်ကျွန်တော်ကြည့်မယ်ဆိုလို့ရှင်ဒါလက်နက်ကိုင်အဖွဲ့အစည်းတွေကနေပြီးချက်လက်နက်ကိုင်အသုံးချတဲ့ကျူးလင်တဲ့လုပ်ရဖြစ်တဲ့အပေါ်မှာအခုဆိုလို့ရှင်နိုင်ငံကလူ့အခွင့်အရေးဆိုင်ရာဥပဒေတွေအရယောဂဒီလိုလုပ်ရမျိုးဟာစစ်ရဇဝင်းလို့မရောက်တဲ့ဆိုတဲ့အပေါ်မှာဥပဒေနဲ့အညီရေးယူမှုဒီလိုကျူးလွန်တဲ့အပေါ်မှာတာဝန်ယူမှုတာဝန်ခံမှုတွေလုပ်ဖို့လိုတယ်ဆိုတာကိုကျွန်တော်တွေ့ရမှာလည်းဖြစ်တယ်။ဒီမြန်မာနိုင်ငံမှာလည်းလိမ်မန်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်ကိုအသုံးချခြင်းဟာစစ်ရဇဝင်းမှုမရောက်တာဆိုတာလည်းကျွန်တော်တို့တွေ့ရမယ်။ဆိုတော့ဒီလိုလုပ်ရမျိုးရှိတယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီတာဝန်ယူမှုတာဝန်ခံမှုနဲ့အညီပေါ့လေ။ကျွန်တော်တို့ဖြည့်ရှင်းသွားနိုင်ဖို့လိုပါတယ်။အဲလိမ်မန်းဆိုင်ရာအကြမ်းဖက်မှုဟာဒီပြမှုကျူးလွန်သူတွေကိုအရေးယူသွားနိုင်ဖို့အတွက်နိုင်ငံကဥပဒေနဲ့အညီကန့်ကျယ်ဆောင်ရွက်နိုင်ဖို့အတွက်လိုပါတယ
်။ဖတ်စဉ်မြို့ကြီးကဏ္ဍကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒေါခင်မျိုးသက်စီစဉ်တင်ဆက်တာဖြစ်ပါတယ်ခင်ဗျာ
။ကဘာကြီးပူငေးလာသည်ဥရုယာသည်အကြီးကျယ်ပြောင်းလဲလာစေတဲ့ကာဗွန်နဲ့အောက်ဆိုက်ဖန်လုံးတန်းွေထုတ်လွှတ်မှုကိုအတက်နိုင်ဆုံးလျှော့ချကြဖို့အတွက်သိပ္ပံပညာရှင်တွေကတိုက်တွန်းနေကြမှာကယ်လီဖိုးနီးယားပြည်နယ်ဆော့သိပ္ပံကသုတေသနပညာရှင်တွေကတော့လေထဲမှာများလာနေတဲ့ဒီကာဗွန်တွေကိုပိုးပြီးတော့ဖမ်းယူပေးနိုင်တဲ့အပင်တွေရအောင်စူးစမ်းနေကြတဲ့အကြောင်းဒီကဘာမှာပြောပြပါမယ်ဝင်ရိုးစံတွေမှာဖုံးလွှမ်းနေတဲ့ရေခဲဆိုင်တွေအေးပြော်နှုံးမြန်လာတဲ့ဆိုတဲ့သူတေသနာတွေ့ရှိချက်တွေဇက်တိုက်ဆိုသလိုထွက်ပေါ်လာနေသလိုပင်လယ်ရင်မျက်နှာပြင်တွေမြင့်တက်လာတဲ့ဆိုတာကလည်းလက်တွေ့မြင်လာနေရပါပြီ။ဒါကြောင့်ကဘာကြီးပူနွေးလာတာနဲ့ဥရုယာတိပြောင်းလဲမှုဆိုင်ရာပြဿနာကိုပေါ့ပေါ့ဆဆမတွေ့ကြဖို့သိပ္ပံပညာရှင်တွေကသတိပေးနေကြတာပါ။ဒီခါမှာကဘာကြီးကိုပူနွေးလာစေတဲ့ဖန်လောင်ရင်ချမ်းတွေထွက်လွတ်မှုတွေကိုဘလို့ရော့ချအောင်လုပ်မယ်ဆိုတာကိုဝိုင်းဝန်းစဉ်းစားကြပါလေ။ဒီလိုဖြည့်ရှင်းမှုစူးစမ်းမှုတွေထဲမှာ ကယ်ဖိုးနီးယားပြည်နယ်ဆန်ဒီယေဂိုကလာဟိုလာမှာရှိတဲ့ဇီဝဗေဒဆိုင်ရာလေ့လာမှုတွေလုပ်နေတဲ့ SOC သိပ္ပံကသုတေသနပညာရှင်တွေရဲ့လှုပ်ဆောင်မှုကတော့ထူးခြားပါတယ်။သူတို့ကကမ္ဘာကြီးပူနွေးစေတဲ့ကာဗွန်တွေကိုဆုပ်ယူထားနိုင်တဲ့အပင်တွေကိုဂုရယ်ပိုးပြီးကာဗွန်ဆုပ်ယူနိုင်အောင်တမကဒီကာဗွန်တွေလေရုထဲပြန်ပြီးရောက်မသွားအောင်ဒီအပင်တွေကပဲနှစ်ပေါင်းများစွာတိတ်နေအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုစဉ်းစားပြီးသူတေသနလုပ်နေကြတာပါ။အပင်တွေရဲ့ photosynthesis ဖြစ်စဉ်မှာအပင်ဟာနေအောင်ကြီးစွမ်းအင်ကိုသုံးပြီးလေထဲကကာဗွန်နဲ့အောက်ဆိုက်တွေကိုဆုပ်ယူစားသုံးပါတယ်။သူတို့ကဒါကိုရေနဲ့ပေါင်းပြီးသူတို့ရဲ့ကြီးထွားမှုအတွက်တကြားဓာတ်ကိုဖန်တီးတာပါ။ဒီဖြစ်စဉ်မှာသူတို့ကအောက်ဆီဂျင်ကိုထုတ်ပေးတယ်လို့သူတို့ရဲ့ tissue တွေထဲမှာတော့ကာဗွန်ကိုတင်ထားပါတယ်။ဒီလိုကာဗွန်ကိုတင်းစီတာကိုသူတို့ရဲ့အမြစ်တွေမှာပါလှုပ်ဆောင်ကြတာဖြစ်ပြီးဒီအမြစ်တွေကနေတဖြည်းဖြည်းပြန်ထုတ်ပေးပြီးတော့အပင်ကိုကြီးထွားစေတာပါအပင်သေးသွားရင်တော့ကာဗွန်တွေပါခြေပြတ်သွားပေမဲ့တချို့ကာဗွန်တွေကမြေစီလွှာထဲမှာကျန်နေတတ်ပါတယ်ဒီဖြစ်စဉ်ကိုဆော့ဇီဝဆိုင်ရာသုတေသနဌာနကသိပ္ပံပညာရှင်တွေကစိတ်ဝင်စားနဲ့အသုံးချဖို့လုပ်ကြပါတယ်သူတို့ကဒီကာဗွန်တွေကိုမြေစီလွှာထဲမှာအချိန်အတော်ကြာတိုမိထားနိုင်တဲ့ပုံစံမျိုးနဲ့ရလာအောင်အပင်တွေကထုတ်ပေးမဲ့သုတေသနအစီအစဉ်ကိုလုပ်ဖို့အတွက်စဉ်းစားကြပါတယ်။ဒီသုတေသနအစီအစဉ်တွေကိုကြီးကြပ်သူကတော့ပမောက္ခဂျိုးဆက်နိုဝါပါ။သူငယ်ငယ်တုန်းကတပင်ကရတဲ့တဘာဝဖော်ဘူးဆိုတွေကိုမြေဆွေးလောက်ခဲ့ဖို့တုံးရတာကိုတတိတရရှိရကနေအခုလိုကဘာကြီးပူနွေးမှုကိုတိုက်ဖြတ်ဖို့လောက်ရမှာတုံးဖို့စိတ်ကူးရခဲ့တယ်လို့ပြောပါတယ်
။ When I was a child growing up in western Pennsylvania, I was an avid gardener. My grandmother and great-grandmother taught me to have a vegetable garden every summer. And then that progressed into an extensive
vegetable garden. And I'm thinking about this is what I'm doing. I'm thinking about this is what I'm doing. And I'm thinking about this is what I'm doing. And I'm thinking about this is what I'm doing. And I'm thinking about this is what I'm doing. ဝိုင်းပရင်းပိတ်တဲ့ဖော့ဆိုလေးတွေကိုကျွန်တော်ကကောက်ပြီးတော့မြေဆွေးပုံနဲ့ထည့်ပါတယ်။ဒီဖော့ဆိုလေးတွေကတစ်ပင်ကရတယ်ဆိုတော့တဘာဝမြေဆွေးဖြစ်နိုင်တယ်ဆိုတာကျွန်တော်သိတယ်လေ။တစ်သားတွေလိုပဲဆွေးသွားမယ်လို့ကျွန်တော်ထင်ရလို့ပါ။ဒါပေမဲ့သူတို့ကဘရောမှဆွေးမသွားပါဘူး။အပင်တွေကိုသူတည်တနာလုပ်ဖို့စစင်းစားတဲ့အခါမှာတော့အဲ့ဒါကိုကျွန်တော်သွားပြီးတော့သတိရပါတယ်
။တဘာဝပေါက်တဲ့တစ်ပင်ကနေထွက်ယူတဲ့ဒီဖော့ဘူးဆိုလေးတွေမှာဆူပါရင်းလို့ခေါ်တဲ့ဓာတ်အတော်များများပါနေပါတယ်။ဆူပါရင်ကရေဖောက်ပြီးထွက်မသွားနိုင်တဲ့ဖယောင်းလိုပစ္စည်းပါဒီတဲ့တမျိုးကိုတစ်ပင်အများစုမှာတွေ့ရပြီးသူတို့ဟာအပင်ရဲ့အမြစ်တွေဆွေးမြေပျက်စီးမသွားအောင်လဲကာကွယ်ပေးနိုင်ပါတယ်ဆူပါရင်ရဲ့ဒီလိုဂုဏ်သတ္တိကိုသုံးပြီးတစ်ပင်တွေကနေကာဗွန်ကိုမြေအောက်မှာတင်ထားနိုင်ရတဲ့အသုံးချနိုင်မှုလုပ်နေတာပါဒီလိုလုပ်နိုင်မယ်ဆိုရင်ကမ္ဘာကြီးပူနွေးအောင်လုပ်နေတဲ့ကာဗွန်တွေကိုတင်ထားနိုင်မယ်လို့တွက်ဆနိုင်ပါတယ်အခုလိုကာဗွန်တွေကိုမြေလွှာထဲတင်ထားတာဟာမြေစည်းလွှာအတွက်ပါအကျိုးရှိပြီးအပင်တွေရှင်သန်တဲ့ဝင်းကျင်အတွက်ပါကောင်းလာစေနိုင်တယ်လို့လည်းပေါမောက်ခနိုဝယ်ကပြောပါတယ်
။ That enriches the soil so it turns out that by leaving some plant carbon behind in the soil.
တချို့ပင်တွေကကာဗွန်တွေဟာမြေစည်းလွှာထဲမှာကျန်ခဲ့တဲ့အတွက်အဲ့ဒီမြေစည်းလွှာထဲမှာကာဗွန်တွေကျွယ်ဝလာတာကိုတွေ့ရပါတယ်။အပင်တွေလည်းပိုးပြီးတော့ကောင်းကောင်းကြီးထွားလာကြတယ်။ဒါကြောင့်တောင်သူလေသမားတွေရဲ့စိုက်ကွင်းတွေမှာဖြစ်စေဂေဟစနစ်ထဲမှာဖြစ်စေမြေစည်းလွှာထဲမှာကာဗွန်ပါဝင်နှုန်းကပိုများလာပြီးတော့တဘာဝပတ်ဝန်းကျင်ကိုပိုးပြီးတော့ကျန်းမာလာစီပါတယ်
။အခုလိုအားလုံးအတွက်အကျိုးရှိစေမယ့်ဝန်းကျင်ကိုဖန်တီးနိုင်ဖို့အပင်တွေမှာဆူပါရင်ဓာတ်တွေပိုးပြီးထုတ်လာနိုင်အောင်လုပ်ဖို့လိုပါတယ်။ဒါကြောင့်အပင်တွေဘလိုနည်းနဲ့ဆူပါရင်တွေပိုးထုတ်လာအောင်လုပ်နိုင်မယ်ဆိုတာကိုသုတေသနလုပ်နေကြတာပါ။ဇီဆော့သိပ္ပံသုတေသနဓာတ်ခွဲခန်းတွေမှာကမ္ဘာပေါ်ကဒေသအမျိုးမျိုးမှာရှိတတ်တဲ့ရာသီဥတုမျိုးတွေကိုဖန်တီးထားပါတယ်။အဲ့ဒီဒေသအဲ့ဒီကယာရီဥလူနဲ့ကပ်ညီမဲ့အပင်မျိုးကိုစိုက်ပြိုးပြီးဆန်းသက်တာပါဒီဆန်းသက်မှုရဲ့အသေးစိတ်လို့ရတာမို့အချင်းအတော်ပေးရတယ်လို့အင်အားနဲ့အတော်စိုက်ထုတ်ရပါလေဒါပေမဲ့သူတို့ဌာနမှာသူတေသနအဖွဲ့သားတွေတလကျော်လောက်ရမယ်အလုပ်မျိုးကိုတည်ထင်းနဲ့လုပ်ပေးနိုင်တဲ့သူတေသနဆက်ရုပ်တွေလည်းရှိပါလေလုံးလုံးစင်မှာတော့ကာဗွန်တွေကိုတုံမိထားနိုင်တဲ့ကောက်ပဲတည်နှံပင်တွေရအောင်တီထွင်ရမှာတမျိုးကြမျိုးပွားတဲ့နည်းကိုပဲတုံပြီးဆန်းသက်နေတာပါဒါပေမဲ့တနည်းကြရင်တော့လုံငန်းပုံများဆန်လာစေဖို့မျိုးပိစက်အင်ဂျင်နီယာနည်းပညာကိုသုံးဖို့ဖြစ်လာနိုင်ပါတယ်။လက်ရှိဆန်းသက်မှုတွေအတွက်ကန့်သက်ထားတာမျိုးတော့တိတ်မရှိပါဘူးလို့သူတေသနပညာရှင်တဦးဖြစ်တဲ့တွဲဘက်ပေါမောက်ခဝော့ဖ်ကန်ဘော့ရှ်ကပြောပါတယ်။
in our project, we basically are very open. So we use the natural variation, the natural genetic variation that exists in natural plains to increase the population of beyond the population.
တဘာဝလျော့ရတဲ့မျိုးတွေမှာရှိတဲ့တဘာဝမျိုးဗီဇကိုသုံးပြီးတော့ဆန့်တက်တဲ့အတွက်မျိုးရိုးဗီဇအင်ဂျင်နီယာနီးကိုသုံးဖို့တော့တိတ်မလိုပါဘူး။ဒါပေမဲ့ဒီမျိုးရိုးဗီဇအင်ဂျင်နီယာနီးပညာကိုသုံးရင်တော့အခုဆန့်တက်နေတာထက်ပိုပြီးတော့မြန်နိုင်မှာပါ။ဒါဟာစိတ်ဝင်စားဖို့ကောင်းပါလေ။တကယ်လို့ကျွန်တော်တို့လုပ်နေတဲ့သမယိုးကျမျိုးဗီဇရအောင်လုပ်ယူပြီးတော့ဆန့်တက်တာကိုမဆောင်နိုင်တော့အောင်ကမ္ဘာရာသီဥတုပြောင်းလာတာကဒီချက်ပိုပြီးတော့မြန်လာမယ်ဆိုရင်တော့တမျိုးပေါ့လေ။
သူတို့ရဲ့ဆန်းသက်မှုတွေကလည်းလမ်းမဲ့၅နှစ်လောက်မှာဆိုရင်လေထုထဲကကာဗွန်နိုက်အောက်ဆိုက်ပါဝင်နှုန်းအဆင့်ကိုလျှော့ချရမှာတုံးနိုင်တဲ့အပင်တွေကိုဒေသအမျိုးမျိုးအတွက်ထုတ်ပေးနိုင်တော့မယ်လို့လည်းပြောပါတယ်။အခုလိုပဲကာဗွန်ကိုအများပြားဆုပ်ယူနိုင်တဲ့အပင်တမျိုးလည်းရှိပါတယ်။ဒါကတော့ဆန်းရိုးလမ်းတွေမှာပေါက်ရောက်လို့ရှိတဲ့လမှုပင်တွေရှိရာဒီရောက်တော့တွေဖြစ်ပါတယ်။ဒီရောက်တော့တွေဟာကမ္ဘာပေါ်မှာကာဗွန်အကျယ်ဝဆုံးမြေစည်းလွှာမျိုးဖြစ်တဲ့ဆိုတာကိုတင်ပြရင်ဒီတဲ့ရင်ပတ်အတွက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံးပြအောင်နော
်။ဒေါက်ကင်မြူတက်ဂျစ်စတဲ့သိပ္ပံနဲ့နေပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VO ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီခန့်ဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VO American တန်ကားနေမနက်ဖက်အခုချက်လက်ရှိထုတ်လွှင့်ပေးနေတဲ့တနာ ਈ စာအစီအစဉ်ကိုမနက်၈နာရီကနေ9နာရီခန့်လိုင်းဒိုမီတာ16 19နဲ့24ဒုကနေပြန်လည်ပြီးတော့ထုတ်ပြန်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ စနေမနေ့ခင်းအစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းချင်းချက်ကိုကိုကျော်ကျော်သိန်းကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဆိုရီတဲ့နော်ဂျမောကရှောဂျီဟာတူဂီနိုင်ငံအစ္စတန်ဘူမြို့ကဆိုရီကောက်စီယုံနဲ့မှာတည်ဆုံသွားတယ်ဆိုတော့ဆိုရီအာရေဗျာကတည်ပြုလိုက်ပြီလို့ဆိုရီနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်မစ္စတာကရှောဂျီဟာကောက်စီယုံနဲ့မှာသူနဲ့တွေ့တဲ့လူတွေနဲ့ရုံးဝင်းဆန်ကအပြန်လန်ဖြစ်ပြီးတည်ဆုံသွားတယ်ဆိုတော့စုစမ်းစစ်ဆေးမှုကနေဦးရလက်တွေရတွေ့ရတယ်လို့ဆိုပါတယ်ဒီဖြစ်ရက်အတွက်တော်ဆိုရီတော်ဝင်အစိုးရအဖွဲ့အကြံပေးသူဖြစ်သူဆော့အခန်တာနီနဲ့ထောက်လိုင်းအဖွဲ့ဒုတိယအကြီးကဲဘိုဂျိုဂျီအာမက်အက်စလီတို့ကိုယာလူကထုတ်ပြလိုက်ပြီးတခြားဆော်ရီနိုင်ငံသား78ဦးကိုလည်းဖမ်းဆီးထားတယ်လို့ဆော်ရီအစိုးရဝက်လုံတော်ရကပြောပါတယ်။မစ္စတာကရှော့ဂီတည်ဆုံမှုကိုဆက်ပြီးစုံစမ်းစစ်ဆေးနေတယ်လို့လည်းဝက်လုံတော်ရကပြောပါတယ်။တောက်ကြနေတုန်းကတော့တူရကီရဲတပ်ဖွဲ့ကဆော်ရီကောင်စစ်ရုံးဝန်ထမ်းတွေကိုမေးမြန်းခဲ့တယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်။မြောက်ကိုရီးယားနဲ့တရမန်ဆက်ဆံရေးလက်ရှိအနေအထားကြောင့်တောင်ကိုရီးယားနဲ့အမေရိကန်နိုင်ငံပူးတွဲပြီးစစ်ရေးလက်ချင်းနဲ့နောက်ထပ်အထူးအစီအစဉ်တစ်ခုကိုရက်ဆိုင်ထားလိုက်ပြီးဖြစ်တဲ့ကြောင်းပန်တဂွန်စစ်ဌာနချုပ်ကတောက်ကြနေမှာကြေညာပါတယ်။တန်တမာရေးရဆက်လက်ဆောင်ရွက်နိုင်ရေးအခွင့်အလမ်းများများပေးနိုင်ဖို့အခုလိုလုပ်တာလို့ဆိုပါတယ် Vigilant Ace လို့အမည်ပေးထားတဲ့နိုင်ငံလေကြောင်းစီရေးတည်မှုကိုအမေရိကန်ရောတောင်ကိုရီးယားဘက်ကပါသဘောတူရက်ဆိုင်လိုက်တာဖြစ်တယ်လို့ပန်ဒဂွန်ပြောခွင့်ရဒေနာဝိုက်ကပြောပါတယ်အမေရိကန်ကာဝေးဝန်ကြီး Jim Mattis နဲ့အတူတောင်ကိုရီးယားနဲ့ဂျပန်ကာဝေးဝန်ကြီးတွေတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဒီဆုံးဖြတ်ချက်ကိုကြေညာလိုက်တာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရူညာချက်တဲ့အပေါ်ဝင်အာရှနိုင်ငံအများပြားမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတာကိုထောက်ပြပြီးဥရောပကောင်းဆောင်တွေအနေနဲ့အာရှကောင်းဆောင်တွေကိုတွန်းအားပေးပြောဆိုဖို့လူခွင့်ရေးဖော်တွေနဲ့လွှတ်တော်အမတ်တွေကတောင်းဆိုကြပါတယ်မြန်မာအစိုးရအနေနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေးရှိချက်တွေဟာတိတ်ကိုပြင်းထန်ပြီးစိုးရိမ်စရာကောင်းလာတဲ့အကြောင်းဒီလိုဆွဆွဲချက်တွေကိုမြန်မာအစိုးရအနေနဲ့တုံ့ပြန်ရမှာဖြစ်ပြီးတာဝန်ခံလူမှုပွင့်လင်းမြင့်တာမှုနဲ့ပြောထားတဲ့ကိစ္စရပ်တွေကိုကံတွယ်ဖြေရှင်းလိုမှုတွေပြမှာဖြစ်တဲ့အကြောင်း EU နိုင်ငံကြီးမူဝါဒအကြီးကဲဖက်ဒရီကာမိုဂါရီနီကတိုက်တွန်းပါတယ်နိုင်ငံတကာစီးပွားရေးအခွင့်အရေးတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေပေါ်မှာအခြေခံတဲ့လွတ်လပ်စွာကုန်သွယ်ရေးကိုထောက်ခံတဲ့အကြောင်းဥရောပနဲ့အာရှနိုင်ငံတွေကတင်းကျပ်ကြွတဲ့တောက်ကြနေမှာပြောလိုက်ပါတယ်ဒါဟာသမ္မတထရမ့်ရဲ့အမေရိကန်ပထမဆုံးရဲ့မူနဲ့ဆန့်ကျင်တယ်ဆိုတာကိုပြလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းချင်းချက်ကိုကိုကျော်ကျော်သိန်းကြီးညာသွားတာဖြစ်ပါတယ်ဒီနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်လင်းဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ညနေဘက်မှာထုတ်လွှင့်မဲ့6နာရီခွဲကနေ9နာရီထိအစီအစဉ်ကိုတော့လိုင်းဒိုမီတာ16 19နဲ့25ဒုကနေဖမ်းယူနားဆင်နေပါတယ် VO ကိုနားဆင်ကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့တက်မှာပျော်ရွှင်ချမ်းမြေ့ကြပါစေခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.